Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ၄ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောက်မှာဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြိုသိမ်းပြပြမှာပါ။ဒိုရီယာဟာရီကိန်းမုန်တိုင်းဟာအနည်းငယ်အပြုတ်သွားပေမဲ့ပြင်းထန်နေဆဲရှိပြီးတော့ American အရှေ့တောင်ဘက်ကမ်းရိုးဘက်ကိုဦးတည်သွားနေပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကဒုက္ခသည်စခန်းကိုသွားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ပေါ်အထူးဆိုရည်နဲ့ကြောင့်ကုလသမဂ္ဂဌာနကိုယ်စားလှယ်ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှနားဆင်ရမယ့်သတင်းတော်မှာတော့မြန်မာနိုင်ငံကလုပ်ငန်းရှင်တချို့နဲ့ပုဂ္ဂလိကဘဏ်တွေအကြားမှာချင်းငွေပြန်မဆက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည်ဝင်စီးပွားရေးလောကမှာဝေဖန်မှုတွေရှိနေပါတယ်။
ဘဝမင်းမြားဘာနေကိုထင်းကြောက်မယ်တောင်းရှိတယ်အဲ့တောင်ကိုဘဝကတောင်းလျှောက်ဒီဘဝတက်နာဖတ်တဲ့ကြည့်နေတယ
်စီးပွားရေးပညာရှင်ဦးမင်းခင်ပြောသွားတာပါဒီကြောင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီတည်နေအတူရခိုင်ပြည်နယ်အတွင်းဘူးဒီတောင်မှာတိုက်ခိုက်မှုတွေဖြစ်ပွားတဲ့အကြောင်းလေကူးမြို့နယ်ကအမေရိကန်ဒေါ်လာတန်းတစ်ထောင်ကုန်ကြမဲ့ကိုရီးယားမြန်မာစက်မှုမြို့တော်စီမံကိန်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်တို့အပြင်တပတ်တွင်းအကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒီစီစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
။ဒိုရီယာဟာရီကိန်းမုန်တိုင်းဟာအပြော့သွားပေမဲ့ပြင်းထန်နေဆဲရှိပြီးအမေရိကန်အရှေ့တောင်ဘက်ကမ်းရိုးတန်းဘက်ဦးတည်သွားနေတာကြောင့်လိုင်းကြီးမဲ့အန်ဒရယ်ရှိနေသလိုကုန်းတွင်းပိုင်းကိုဝင်မဲ့အလားလာလည်းရှိနေသေးပါမုန်တိုင်းဟာတနာရီ73ကီလိုမီတာနှုန်းနဲ့ရွေ့နေပြီးဖလော်ရီဒါအရှေ့ဘက်ကမ်းရိုးတန်းနဲ့ဂျော်ဂျီယာကမ်းရိုးတန်းတွေနာအန်ဒရယ်ကြီးလောက်အောင်အနီးကပ်ပတ်ပြီးတော့မြောက်ဖက်ခြမ်းကိုဦးတည်သွားမယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောပါတယ်တောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်တွေမှာမိုးလေပြင်းထန်နိုင်တယ်လို့လည်းသတိပေးထားပါတယ်မုန်တိုင်းဟာတောင်နှင်းမြောက်ကာရိုလိုင်းနားပြည်နယ်ကုန်းတွင်းပိုင်းတွေကိုတိုက်ရိုက်ဝင်ရောက်မဲ့အလားအလာသိမ်းမရှိကြပေမဲ့မုန်တိုင်းဗဟိုချက်ကနေအလံဝေးတဲ့နေရာတွေမှာအထိမိုးကြီးလေကြီးကျနိုင်ပြီးပင်လယ်ပြင်မှာလည်းလှိုင်းပြင့်နိုင်တဲ့အခြေအနေရှိနေတာပါ။လာမယ့်ရက်တွေအတွင်းအဲ့ဒီဒေသတွေမှာမိုးရွေချင်း3လက်မနီးပါးကနေ10လက်မနီးပါးအထိကျွာနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။အင်္ဂါနေ့တုန်းကတော့ဘာမားကျွန်းကိုဒိုရီယန်မုန်တိုင်းဝင်တိုက်ပြီးတဲ့နောက်အမေရိကန်အရှေ့တောင်ပိုင်းကိုရွှေ့လာနေတာပါ။ဘာမားကျွန်းမှာတော့မုန်တိုင်းကြောင့်အပျက်စီးတိတ်ကြီးခဲ့ပါတယ်။တိဆုံသူ9ယောက်တိရှိပြီဖြစ်ပေမဲ့နောက်ထပ်တိဆုံသူဥယျာဉ်တိုးလာနိုင်တယ်လို့ဗဟားမားဝန်ကြီးချုပ်ဟျူဘတ်မင်းနစ်ကပြောထားပါတယ်
။ EU ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲဗြိတိန်နိုင်ငံ EU ကထွက်ခွင့်မပြုတဲ့ဥပဒေချမ်းကိုဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ပါလီမန်ရဲ့လုပ်ငန်းတွေကိုလွှတ်တော်အမတ်တွေထိန်းချုပ်ဖို့အင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးသဘောတူညီချက်မရဘဲမထွက်ရေးဥပဒေကိုအတည်ပြုနိုင်ဖို့အတွက်လွှတ်တော်အမတ်တွေစ조사နေကြတာဖြစ်ပါတယ်။တကယ်လို့အဲ့ဒီဥပဒေကိုအတည်ပြုခဲ့ရင်ရွေးကောက်ပွဲကိုအချိန်ဆပြီးကျင်းပမယ်လို့ဝန်ကြီးချုပ် Boris Johnson ကပြောပါရယ်ဥပဒေချမ်းမဲခွဲမဲ့အစီအစဉ်ကိုမဖြတ်ရင်အောက်တိုဘာ15ရက်မှာရွေးကောက်ပွဲကျင်းပမယ်လို့ဒီကနေ့ပါလီမန်မှာဝန်ကြီးချုပ်ကထပ်ပြီးတော့စိန်ခေါ်ပြောကြားခဲ့တာပါ EU နဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေမရခဲ့ရင်သဘောတူညီချက်မရှိဘဲနဲ့နှုတ်ထွက်ဖို့အစိုးရကပြင်ဆင်နေတယ်မှာအဲ့ဒီလိုဖြစ်မှမလို့လားတဲ့လွှတ်တော်အမတ်တွေကတားဆီးနိုင်ဖို့စူးစမ်းကြတာဖြစ်ပါရယ်ပုံမှန်အားဖြင့်ပါလီမန်မှာဆွေးနွေးဆောင်ရွက်မယ့်လုပ်ငန်းတွေကိုအစိုးရအရာရှိတွေကဆုံးဖြတ်တာဖြစ်ပေမဲ့လွှတ်တော်အမတ်တွေကထိန်းချုပ်ဆုံးဖြတ်သင့်မသင့်အင်္ဂါနေ့ကမဲခွဲခဲ့ပါတယ်။လွှတ်တော်ကထိန်းချုပ်သင့်တယ်လို့အာဏာရ Conservative Party ဝင်22ယောက်အပါအဝင်အတိုက်ခံအမတ်တွေမဲပေးအတည်ပြုခဲ့တာကြောင့်ဝန်ကြီးချုပ် Boris Johnson အတွက်အကြီးအကျယ်ထိခိုက်စရာဖြစ်ခဲ့ပါတယ်။EU နဲ့သဘောတူညီချက်မရခဲ့ရင် Britain နှုတ်ထွက်မဲ့ရက်နောက်ဆုံးရဥပဒေကိုဒီကနေ့မှမဲခွဲကြမှာဖြစ်ပါတယ်။ EU ကနေ Britain နှုတ်ထွက်ဖို့နောက်ဆုံးသတ်မှတ်ရက်ကအောက်တိုဘာ31ရက်ပါ။ဒါပေမဲ့နှုတ်ထွက်ရေးသဘောတူညီချက်ရဖို့ Boris Johnson အစိုးရကထိထိရောက်ရောက်ဆောင်ရွက်ချက်မရှိသေးဘူးလို့လွှတ်တော်အမတ်တော်တော်များများကထောက်ပြနေကြပါတယ်။တကယ်လို့ထွေထွေရွေးကောက်ပွဲကျင်းပခဲ့ရင် Conservative Party ပြတ်အနိုင်ရနိုင်ပေမဲ့ Parliament မှာအမတ်အများစုတော့မရနိုင်ဘူးလို့လေလာသူတွေကသုံးသပ်နေကြပါတယ်။
ဟောင်ကောင်ကနေဒီဥပမာကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ်ဥပဒေမူကြမ်းကိုတရားဝင်ရုပ်သိမ်းလိုက်ပြီးလို့ဟောင်ကောင်ချွေရီမူကယ်ရီလမ်ကဒီကနေ့ကြေညာပါတယ်။အများပြည်သူရဲ့စိုးရိမ်ချက်တွေလုံးဝပျောက်ကွယ်သွားစေဖို့အတွက်ဥပဒေမူကြမ်းကိုရုပ်သိမ်းတာဖြစ်တယ်လို့ချွေရီမူယုံကထုတ်ပြန်တဲ့ချူတင်ရုပ်တံဆိုင်ကူးသွင်းယူထားတဲ့ကြေညာချက်ထဲမှာမစ်လမ်ကပြောထားပါတယ်။ဒီဥပဒေမူကြမ်းအရဆိုရင်ရာဇဝတ်မှုကျူးလွန်ထားတယ်လို့တရားရှိခံရသူတွေကိုကွန်မြူနစ်ပါတီကထိန်းချုပ်ထားတဲ့တရားဥပမာကြီးကတရားရုံးတွေမှာအမှုရင်ဆိုင်မှုလွှဲပြောင်းပေးပို့ရမှာပါ။လွန်ခဲ့တဲ့နှစ်လအတွင်းဖြစ်ပျက်တွေဟာဟောင်ကောင်လူထုအတွက်ထိတ်လန့်တုန်လှုပ်ဖွယ်ဝမ်းနည်းကြေကွဲစရာဖြစ်ခဲ့ရတယ်လို့အုပ်ချုပ်ရေးမှူးလမ်းကပြောပါတယ်။ ဟောင်ကောင်နဲ့ပတ်သက်လို့မိမိတို့အားလုံးသိကိုစိုးရိမ်ကြတဲ့အကြောင်းလက်ရှိမတည်မကျတဲ့မတည်မငြိမ်အခြေအခါကိုကြော်လွန်ရေးနှီးလန်းရှာဖို့မျှော်လင့်တဲ့အကြောင်းလည်းပြောပါတယ်။ရုပ်ရည်ထွက်လာတဲ့ဒီကနေ့ဆုံးဖြတ်ချက်ဟာဒီဥပဒေမူကြမ်းကိုရုပ်သိမ်းမှုလာပေါင်းများစွာဆန္ဒပြနေကြသူတွေရဲ့တောင်းဆိုချက်တစ်ချက်ကိုလိုက်လျောလိုက်တာပဲဖြစ်ပါတယ်။ဆန္ဒပြသူတွေရဲ့တောင်းဆိုချက် ကလုံလောက်မှုမရှိတယ်လို့တိတ်နောက်ကျလွန်နေသည်လို့သတင်းထုတ်တွေကပြောပါတယ်။
South Africa Nagama, Nanganjada by Siboy Longanigo, Piasi Luyabi, Nanganjadarigo, Taikai Nidaboma, Lasachi, Tobian, Taikai Pumalopo, Nigeria, Suyaga, Tunangandarigo, Dignita, John Libare, Nigeria Nanganema, Shinida, South Africa Comunirigo, Let Tobian, Taikai Murim, Lojabo, Dre, Suyaga, Dignita, Banjagiraba, South Africa Ma, Ninian Chancha, Chini, Pianchetti, Zizine, Big Tabo, Dwele, Ethiopia, Tanyonga, Suya Nangandarigo, Jambuja, Totadalo, Zambia Kudan Yang Dwala in a setway with Itanagale, Zambia Nanganda Traga Mangurigo, down Africa Nanganego Mamangjabo, the DB Tabare, Nanganjada Rigo, Long Candida, Bo Sanjin B, Luya Daikai Piasi Mujang, Naya Terminate, the Songjane, the other stage of Pansi Tajang, down Africa Jeta Puega Biovare, Wavy Lama Jirigo, Sanabia Duriga, Big Sugeja, the Lu, Bodogarigule, Ain Long Milan Bonu near Jeka Kejabare. A cool jump at Daikai Muri reception in Rajang. Digani gave down your massage in a Africa Sanya, Kaba Siwai Fura, Swinny Webu, Meta Fulu, Rwanda, Malawi, Congo Tamarariga, Joja Gejabare, Joanna Sparkne, Ocho in Europe, Pretoria Rumia, Nanganjada by Siwai Longanrigo, Misho Piasira, Luya Dari, JJ, Jambian Pini Rajang, Diloya Duha, Baluma Lamakanine, a jump at Loya Dipidello, Tau Africa Tamara, Sira Ramaphosa, Pitin Shochagabare.
And then Yabe Yamavada season ago. Now I go night and say night tea. I do me down the singer, kilohats did the go tonga. I do me down the net, kilohats go don't contona. I do me down as a dip, kilohats mashish and marotin. Send it in a way, ma, I may be at Yakuze, kilohats singer, conga manager, token being rising.
You began a Budunya bedroom, you go dice a little bit anybody. Australia and Jai Munji, Marie Spain, ha.
This is a very important opportunity for me as Australia's foreign minister to visit the camps here and
Diga Chinirigo Bobina Lebo Oin Sun Tapidu Nyabu Lakantare Bengalis Nanga Luson Jabigu Nalebu Apoy Silia Luson Jabigu Nalebu Australia and Jai Munji Diga Sakandigu Dayara Ha the Madrido de Gegu Ji Bare Colombia Babe WFP, UNHCR, Save the Children, Chapuzi, Nabjaha, Tego, Jibare, Ludasanamu, Guni Bilu, Nandigo, Loni Jabi, Nila Likune, Togu, Bina Nebo, Australia Nangani, Jinami Barelu, Muni Penga, Kudupalon Doka, the Sakandringa, Kapasanaika, put WFP, Yongshima, the Nordigo, Piovare, Digolare, two keys in Zigabaiha, Doka, the Rigo, near Yentian Poisa, and Migundi, Sessate, Chinirigo, Bubina Lebo, Bengalis, Suyane, Suni Josubu, ဒုက္ခသည်စကန်တွေကလူတွေနဲ့စကားပြောဆိုမှုဖြစ်ပါတယ်လို့လည်းဝန်ကြီးပိန်ကပြောပါတယ်။ဝန်ကြီးပိန်ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အားတစ်ထောင်၆ခုနှစ်ခရဲကဆိုရင်အော်စတြေးလျနိုင်ငံသားရဲ့ဝန်ကြီးတယောက်အနေနဲ့ပထမဆုံးဘင်္ဂလားဒေ့ရှ်ခီးစဉ်တက်တယ်လို့၂၀၆ခုနှစ်ခရဲကဆိုရင်လေအော်စတြေးလျဆွေးရဖို့ဝင်တူအနေနဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။အော်စတြေးလျနိုင င်လှုပ်ဆောင်ထားပေမယ့်ပြီးခဲ့တဲ့လကဒုက္ခသည်လက်ခံရေးအစီအစဉ်တစ်ခုကတော့ပြန်လာသူမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။
ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတိတိတသားပိုများလာနေတဲ့အပေါ်အထူးဆိုရင်ကြားကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာမှုလုပ်ငန်းများဆိုင်ရာညှိနှိုင်းရေးမှူးဂျွန်ကော်နဂီကပြောကြားပါတယ်။ဩဂုတ်လတည်းကဆိုရင်သေဆုံးသူအရတား18ဦး၊ဒဏ်ရာရသူ28ဦးရှိနေပြီးတော့အတော်များများကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့မစ်ကော်နဂီကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီဒေသမှာအခုအခါမှာခီးသွွာလာမှုဘေးရန်မကင်းသလိုအခြေခံအဆောက်အဦတွေပျက်စီးနေတဲ့အပြင်ပတ်ဝန်းကျင်မှာတိုက်ပွဲတွေပိုများလာတာကြောင့်သူတို့ကြေးရွာတွေထဲကနေထွက်သွားဖို့ကြောက်ရွံ့ပိတ်မိနေကြတဲ့ရွာသားအများအပြားရှိနေတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။အရတားတွေနောက်ထပ်ထိခိုက်တော့ကမရကြရအောင်ပဋိပက္ခဖြစ်နေသူတွေကအတက်နိုင်ဆုံးထိန်းသိမ်းကြဖို့ကိုလည်းသူကတိုက်တွန်းပါတယ်။အခုအညီလိုအပ်နေသူတွေအတွက်စားနပ်ရိက္ခာရှည်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုကူညီနိုင်ဖို့အတွက် ကူညီသူတွေကိုတွာလာခွင့်ပြုရမယ်လို့လည်းထုတ်ပြန်ချက်မှပြောထားပါတယ်။မြန်မာစက်တဘက်ကစက်တင်ဘာ22ရက်နေ့အထိတစ်ဖက်သက်အပြစ်ခတ်ရစဲမှုတက်တန်းတိုးထားတာကိုကြိုဆိုတဲ့အနေနဲ့အတူအဲ့ဒီအခြေအနေကနေတိုက်ပွဲအလုံးချက်သွားတဲ့အထိဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂအနေနဲ့မျှော်လင့်တဲ့အကြောင်း ဒီခါဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်ဖြစ်ထွန်းရေးကြိုးပမ်းမှုတွေအားလုံးကိုနှစ်ဆတိုးလှုပ်ဆောင်ကြဖို့တက်ဆိုင်သူအားလုံးကိုကုလသမဂ္ဂကတိုက်တွန်းပြီးတော့ပဋိပက္ခကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းရေးမှာကုလသမဂ္ဂကအပြေအဝပံ့ပိုးကူညီသွားမှာဖြစ်တဲ့အကြောင်းဒီကုလသမဂ္ဂယာယီထားနေကိုယ်စားလှယ်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
အီရန်အာကာဒအေဂျင်စီကဒုံးကျည်အစီအစဉ်ကိုပုံဖြတ်ဖုံးကွယ်လုံဆောင်တယ်လို့ဆက်ဆွဲပြီးအမေရိကန်ရဲ့ပထမဆုံးအရေးယူမှုပါအီရန်အနေနဲ့ပယ်တင်ဒုံးကျည်အစီအစဉ်ကိုရှေ့ဆက်လုံဆောင်ဖို့အတွက်အာကာဒအစီအစဉ်ကိုအသုံးချတာမျိုးအမေရိကန်ကခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောပါတယ်။အီရန်အာကာဒအေဂျင်စီအီရန်အာကာဒသုတေသနဌာနနဲ့
ယ်ပစ္စတိုတနက်တွေနဲ့ပြောင်းတို့ rifle တနက်ကြီးစံတွေကိုဘယ်မှမဆက်မရောက်တော့ဘူးလို့ American Walmart ကုန်တိုက်ကြီးကအင်္ဂါနေ့မှာကြေညာလိုက်ပါတယ်ဒါအပြင်သက်ဆိုင်ရာပြည်နယ်တွေရဲ့ဥပဒေတွေကခွင့်ပြုတယ်ဆိုတာတော့မှဈေးဝယ်လာသူတွေအနေနဲ့တနက်တွေကိုဆိုင်ထဲယူမလာကြဘူးလဲပန်ချလိုက်ပါတယ် Texas ပြည်နယ် Odessa မြို့မှာစနေနေ့ရုံးကအသက်36နှစ်အရွယ် set order ဆိုသူဟာလမ်းတွေပေါ်နဲ့အဝေးပြေးလမ်းမကြီးတစ်လျှောက်ကားမောင်းသွားရင်တွေးသမျှလူတွေကားတွေကိုပြစ်ခတ်ခဲ့တာကြောင့်လူခဏယောက်တေဆုံးရတဲ့ဖြစ်ရပ်ဖြစ်ပြီးရပိုင်းအတွင်းမှာပဲဝေါ်မတ်ကုန်တိုက်ရဲ့ကြီးညာချက်ထွက်လာခဲ့တာပါပြီးခဲ့တဲ့လအတွင်းဖြစ်ခဲ့တဲ့တနက်ပြစ်ခတ်မှုနှစ်ခုမှာလည်းတစ်ခုကဒီ Texas ပြည်နယ် El Paso မြို့မှာရှိတဲ့ဝေါ်မတ်ကုန်တိုက်ကြီးထဲမှာဖြစ်ခဲ့တာပါပစ္စတိုတနက်တွေရောင်းတာကို1990ပြည့်နှစ်တွေကဝေါ်မတ်ကရပ်ပစ်ခဲ့တာဖြစ်ပေမဲ့ကုမ္ပဏီရုံးဆိုင်တဲ့ Alaska ပြည်နယ်မှာတော့ဆက်ရောင်းနေခဲ့တာပါအခုနောက်ဆုံးကြေညာချက်အရဆိုရင်ဝေါ်မတ်ကုန်တိုက်ကြီးတွေအနေနဲ့လက်နက်ခဲယမ်းတွေရောင်းတဲ့လုပ်ငန်းကိုလုံးဝရပ်ပစ်လိုက်တာဖြစ်ပြီးတော့အမဲလိုက်ရိုင်ဖယ်တပ်နက်တွေနဲ့အခြေစံတွေကိုပဲရောင်းတော်မယ်သဘောဖြစ်ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းကမီချူမီပန်ဆက်ရုံတစ်ခုမှာဒီကနေ့ပေါက်ကွဲမှုကြီးတစ်ခုဖြစ်တာကြောင့်လူ16ဦးထက်မနည်းသေဆုံးပြီးအဆောက်အဦတော့မီးလောင်ပြီးပြက်ကျသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ New Delhi မြို့တော်ရဲ့မြောက်ဖက်285မိုင်အကွာပန်ဂျပ်ပြည်နယ်ဘာဒလာမြို့ကဆက်ရုံပေါက်ကွဲမှုမှာတခြားလူ15ယောက်လည်းဒဏ်ရာရတယ်လို့ရဲအရာရှိမူခီတာဆင်းကပြောပါတယ်။အခင်းပြတဲ့နေရာမှာကယ်ဆယ်ရေးလုပ်နေတယ်လို့လည်းသူကပြောပါတယ်။ပေါက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့ပြည်နယ်ဆိုရတာဝန်ရှိသူဖြစ်တဲ့ Deepak Bhatia ကပြောပါတယ်။ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်အဆောက်အဦမီးလောင်သွားတာလို့ပြောပါတယ်။အိန္ဒိယနိုင်ငံမှာပွဲလန်းသမင်နဲ့မင်္ဂလာပွဲတွေမှာမီးရှို့မီးပန်းတွေကိုအသုံးပြုလျက်ရှိတာကြောင့်မီးရှို့မီးပန်းထုတ်တဲ့လုပ်ငန်းဟာစီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။တရားဝင်ထုတ်တဲ့မီးရှို့မီးပန်းဈေးတဲ့ခိုးထုတ်ထားတာတွေကပိုဈေးသက်သာတာကြောင့်တရားမဝင်မီးရှို့မီးပန်းဆက်ရုံအများအပြားရှိပါတယ်ခင်ဗျာ
ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်းစမြတ်မလို့ပြောပြပေးခဲ့တာပါVOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိန့်မြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာနိုင်ငံကလုပ်ငန်းရှင်တချို့နဲ့ပုဂ္ဂလိကဘဏ်တွေကြားမှာချင်းငွေပြင်မဆက်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြည်တွင်းစီးပွားရေးလောကမှာဝေဖန်မှုတွေရှိနေတာကြောင့်ဒါကိုဗဟိုဘဏ်အနေနဲ့ဘယ်လိုဖြေရှင်းဆောင်ရွက်ပေးမလဲဆိုတာကိုလည်းစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေရဲ့အမြင်တွေကလည်းအမျိုးမျိုးရှိနေပါတယ်။ဒီအကြောင်းပြည်စုံကို VOE သတင်းတောက်မှစုစုကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ပြည်ခဲ့တဲ့ရပိုင်းကလေးကလုပ်ငန်းရှင်တချို့ကပုဂ္ဂလိကဘဏ်တွေမှာချေးယူထားတဲ့ချေးငွေတွေကိုပြန်မဆက်နိုင်ဘူးလို့သတင်းတွေထွက်လာပြီးအဲ့ဒီနောက်မှာပဲဩဂုတ်လ28ရက်နေ့ကဗဟိုဘဏ်ဒုတိယဥက္ကဋ္ဌရဲ့လွှတ်တော်အတွင်းဖြေကြားမှုအပေါ်ဗဟိုဘဏ်ကသူတို့ရဲ့သဘောထားတွေနဲ့ကိုက်ညီမှုမရှိဘူးဆိုတဲ့ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာစိုးရိမ်မှုတွေပိုကြီးထွားလာခဲ့တာပါလုပ်ငန်းရှင်တွေချေးယူထားတဲ့ချေးငွေတွေကိုအခုနှစ်စက်တင်ဘာလကုန်မှပြန်ဆက်ဖို့အတွက်ပုဂ္ဂလိကဘဏ်တွေကလုပ်ငန်းရှင်တွေကိုအကြောင်းကြားထားပေမဲ့အဲ့ဒီအပေါ်ကိုလုပ်ငန်းရှင်တချို့ကအရင်ရောအတိုးပါပြန်မဆက်နိုင်တာကြောင့်အပေါင်ပစ္စည်းတွေကိုသာအဆုံးခံတော့မယ့်အခြေအနေရှိနေတယ်လို့စီးပွားရေးအတိုင်းဝန်ကြားမှထွက်ပေါ်လာပါတယ်ဒီဘော်ကိုပြည်သူတွေအနေနဲ့မစိုးရိမ်ကြဘူးနဲ့ဗန်တွေရဲ့လိုအပ်ချက်တွေကိုဗဟိုဘဏ်ကအပြည့်အဝကူညီထောက်ပံ့သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိအချိန်မှာစိတ်ပူနေကြတဲ့ပုဂ္ဂလိကဘဏ်နဲ့လုပ်ငန်းရှင်တွေကြားကချေးငွေကြက်ကိုလွန်ခဲ့တဲ့10နှစ်လောက်ကလေးကစိတ်ပူရမှာဖြစ်ပြီး2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ဘဏ်ပြဿနာတွေကိုသင်ခန်းစာမြည်ယူကြလို့အခုလိုအခြေအနေကိုရောက်လာတာလို့စီးပွားရေးပညာရှင်ဦးမင်းခင်ကပြောပါတယ်
။ဘိုးမန်နေနဲ့ဘဏ်တွေကိုထိန်းချုပ်ရမယ်တောင်းရှိတယ်။အဲ့တောင်ဘိုးကောင်က 当小弟妈妈在那拍的结婚那个，这个不成其他的其他的那个亲戚的呀嘞，都是六八的这些。我把俺的弟弟妹妹都是老在干嘛，谁在谁在？这老弟妈咯，大家那那么弟弟谁在呀？娘的，嗯，这里这些呀都还是要多细的。这个俺的弟弟妹妹俺的嘞，我等一下就说细。这老明伢的啊，细路伢们的啥的，这个姑娘都蛮要比心呀。
ပန်းနိုင်ငွေကြေးကဏ္ဍကတိုင်းပြည်အတွက်အရေးကြီးပြီးအဲ့ဒီအပေါ်ကိုပြည်သူတွေရဲ့ယုံကြည်မှုကလည်းအဓိကလိုနေပြီးအခုလိုထွက်ပေါ်နေတဲ့သတင်းတွေအပေါ်တာဝန်ရှိသူတွေအနေနဲ့ဝိုင်းဝန်းထိန်းချုပ်ပေးဖို့လိုလာပြီလို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုထွန်းကပြောပါတယ
်။ဒီကိစ္စကပုံလေးရပန်းတွေရောတော့လူရှိတဲ့လူတွေပြစ်ဆုံးပြီးတော့ကြာတာရဲ့ရင်းနှီးမှုရှာဖွေပြီးတော့စဉ်းစားရင်တော့ပုံကြီးကောင်းမယ်လို့ပြင်ပါတယ်။ဒါပါလဲကြာတာဒီလားကြီးလားတိမအောင်နော်။ဝေရှိတာတဲ့သူအားလုံးကလည်းချိန်မဆက်နိုင်ဘူးတော့မဟုတ်ဘူးကျွန်တော်သိပါတယ်။
ဒီလိုဖြစ်ပေါ်နေတဲ့အပေါ်မှာပြည်သူတချို့ကစိုးရိမ်နေကြပြီးဘဏ်တွေကလည်းငွေပြန်ထုတ်ယူတာတွေလည်းရှိနေပါတယ်။ဒါပေမဲ့ဗဟိုဘဏ်ကထိချုပ်ပေးပြီးသူစီမင်းစည်းကမ်းနဲ့တွားနေတဲ့အတွက်ငွေကြေးရှုပ်ထွေးတဲ့ပြဿနာတက်မလာနိုင်ဘူးလို့ကုန်သည်တအူးဖြစ်သူဦးမျိုးတန်းကပြောပါတယ်
။ကျွန်တော်တို့ကတော့ဘာမှစိတ်ဆိုးရိမ်နေကြပါဗျ။ကုန်သည်ကြောက်နေနေပေါ့လေ။သောသူပုံမှန်ဝယ်ကြမယ်၊ရောင်းကြမယ်၊ပြီးရင်ရရင်ဒီလိုပဲလက်ပတ်ပြီးဒီလိုပဲအလုပ်လုပ်သွားကြမယ်လို့ထင်ပါတယ်။ပြည်ဒီလို့တဲ့ဖြစ်ထားတဲ့ပြဿနာတွေကတော့ဒီဝဲလုပ်ငန်းရှင်ကြီးတချို့တွေရဲ့လုပ်ငန်းတွေစကားတချို့တွေတွဲတာတို့ဖြေတာတို့အဲ့လိုတို့ကြောင့်ဟိုနည်းနည်းရှုပ်သွားတယ်လို့ထင်ပါတယ်
။ဘ ਹੁ ဘန်အနေနဲ့စီးပွားရေးလုပ်ငန်းတွေလည်းပတ်ရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဆိုတဲ့အမြင်နဲ့မဟုတ်ပဲဘဏ်တွေကိုထိန်းချောက်မှုလိုအပ်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကလွှတ်တော်တွင်မှဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးစိုးသိန်းကဘဏ်တွေကထုတ်ရှင်းထားတဲ့ပတ်စံတွေဟာပြည်သူအငွေဖြစ်ပြီးဗဟိုဘဏ်အနေနဲ့အဲ့ဒီငွေတွေကိုစနစ်တကျစီမံခန့်ခွဲမှုရှိမရှိကြီးကြပ်ကိုယ်ကျေးရမယ်တာဝန်ဖြစ်ကြောင်းဗဟိုဘဏ်ကလုပ်ငန်းရှင်တွေရဲ့ပြဿနာကိုတတ်နိုင်သလောက်အချိန်မေးဆောင်ဆိုင်ခဲ့ပြီးဖြစ်တဲ့အတွက်နောက်ထပ်အလျှော့ပေးဆောင်ရွက်မယ့်အခြေအနေမျိုးမရှိတော့ကြောင်းပြောဆိုခဲ့ပြီးမှအခုလိုစိုးရိမ်မှုတွေထွက်ပေါ်လာတာပါဗဟိုဘဏ်ဒုဥက္ကဋ္ဌရဲ့လွှတ်တော်အတွင်းထွက်ဆိုမှုကိုကန့်ကွက်ထားတဲ့ဗဟိုဘဏ်ရဲ့ကြေညာချက်ထွက်လာပြီးတဲ့နောက်အဲ့ဒီရပိုင်အတွင်းမှာပဲအမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်မှုအနည်းငယ်ကျဆင်းလာတာကိုတွေ့ရပါတယ်ရှင်
။မဆစ်စုသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘူးသီးတောင်မှာတိုက်ပွဲဖြစ်ပွားလို့ရွာမီးလောင်ရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးခြင်းပါတယ်။ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အကြားမှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့ဒီကနေ့ဘူးသီးတောင်မြို့နယ်အနီးကဖြစ်တဲ့တိုက်ပွဲမှာရွာလုံးကျွမီးလောင်သွားတယ်လို့တပ်မတော်ဘက်ကပြောပါရယ်တိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်အနီးနားကရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရပါတယ် VOA သတင်းတောင်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဥယင်သာကျေးရွာတွေဘက်မှာဒီကနေ့မှမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးရွာလုံးကျွမီးလောင်ခဲ့တယ်လို့အနောက်ပိုင်းတန်းစစ်သနာချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကပြောပါတယ
်ကျွန်တော်တို့အဲဒီဥယင်သာဝန်းကျင်ပေါ့နော်ဥယင်သာရွာရဲ့အရှိကံမှာ point 70တုံးရှိတယ်နော်အဲဒီနာမှာကျွန်တော်တိုက်ပွဲဖြစ်နေတာ၂ရက်လောက်ဒီတွေကဥယင်သာရွာထဲနဲ့ဘုံကြောင်တွေကနေပြီးတော့မှခံပြီးတော့ပြစ်နေလို့နော်အဲဒီနေရာကိုနေပြီးရှင်းတာဒီနေ့တော့ရသွားပြီဒီစီကတော့ကျွန်တော်အလောင်းနှလောင်းရတော့လက်လက်တွေကတော့မရသေးဘူးအခုကတော့နည်းနည်းရှင်းလုံးပဲရှိတယ်။ဒီရအဲ့ရွာတွေကခံနေတာဘူးเนาะနည်းနည်းလေးမဟုတ်ဘူးဒီရွာလုံးလောင်သွားမှာเนาะအဲ့ရွာမီးလောင်တယ်ဆိုတာမပြောနဲ့เนาะအဲ့ရွာရွာပြတ်သွားတာကြာပြီကျွန်တော်တို့ကဘာမှရွက်ချက်ရှိတာမဟုတ်ဘူးသူပြစ်ကုန်ပြီဖြစ်လို့ကျွန်တော်တို့ရွာတွေကနေခံပြစ်လို့ကျွန်တော်တို့ကစီထားတဲ့နေရာကိုပြန်ပြစ်တာဒါကတော့မတတ်နိုင်ဘူး
ဥယင်သာကျေးရွာဟာအင်ဂျင်90ကျော်ရှိပြီးမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်နေရက်ကိုစွန့်ခွာနေရတာ6လကျော်ပြီလို့ဥယင်သာရွာသားဥမောင်သိန်းနိုင်ကပြောပါတယ
်။ဥယင်သာရွာရှင်ကအခုကျင်းမင်းကိုထွက်နေတာနေရတယ်။ဟောကျင်းလို့မရတော့ပြေဘောကလာလာကြည့်နေတယ်။ဥယင်သာရွာကအင်ဂျင်90လေးလုံးရွာတော်တွေကဥယင်သာတို့မရင်တော်တို့တောင်ဘိုးကဆွဆော့တော့ဒီကခေါ်ပြနေတာကဆောင်းလာကြည့်လို့
ဘူရီတောင်မြို့နယ်ကဥယင်သာစင်တေပြင်ကျေးရွာတွေဘက်မှာပြစ်ကတ်မှုဖြစ်ပွားနေတာသဘာနီပါရှိနေပြီလို့စင်တေပြင်ရွာသားတို့ကပြောပါရယ်စင်တေပြင်ရွာပါဝင်အနီးနားကမွဆလင်ကျေးရွာသားထောင်ကျော်ဟာဘုံညိုလက်ရွာမှာဆစ်ရှောင်နေရတယ်လို့ဘုံညိုလက်ရွာကြီးကရော်ဖီကပြောပါရယ
်အခုအစလာနာကြီးတူနေလို့လောကတရားလည်းမကြည့်လို့တော့မှာကျွန်တော်တို့ကမှညနေကြတာလို့တောင်းနေသူ့ရောပါတာနီကဒီနီကလုံမဝနေပါကသဘေးတာပါ
ပူရီကောင်တိုက်ပွဲချင်းတွေကိုမသိရသေးပေမဲ့ဒီရက်ပိုင်းတွင်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတာရှိနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်
ไอ้ที่ว่าเราไปคุยกันเราเสียชีวิตเนี่ยยังไงไปคุยที่จีนเราไม่ใช่เนี่ยมาที่ตะวันออกเราเรียนรู้ทางที่เราเรียนรู้ที่นี่ก็ไม่ใช่ปุริดามยูเนี่ยเรียนไต้หวันเรียนอยู่อันนี้เสียจังมาใช่เลยอยู่ร้านเดียวสิบเอ็ดเดือนเช้าเนี่ยเดี๋ยวปุริดามไม่สนานเนี่ยก็ปีนี้ลูกต่อกูเสียเลยอุทุอังเต็งก็เปลี่ยวว่าเลยที่เช้าเนี่ยที่ตอนนี้ย้อนไปเสียจังเสียนี่ว่าเราใช่เลยเนี่ยที่เช้าว่าเราเช้า
อาวุธมาเราชิ้นไหนมาเรื่องเนี้ยเสียงดีฮะปุริดาวยาวเป็นเจ้าดงเด่นพงศ์ยี่เจ้าจันยูเป็นเสด็จดาวข้าศึกอุปภ์ยี่เรื่องดาวมีอยู่เนี่ยสิงห์กุนดานยาริมาเต็งเซียงโคลูเนียเดลูอุทองเต็งก็เปียวว่าเลยยี่ใครเป็นเนี่ยด้วยสิ่งที่บริบูรณ์ขับเป็นฮัลล่าแต่ในนิวบาสิลาบีเสียงยี่ตัวคนดาวนิวบาสิลาในวิพีดลูไต้หวันพิเศษด้วยยูฮาร์ดารีที่กัดเตโซมูริกาและสิลาในวิโรลงชงยี่ยาสุยเนียเรชินีมาชินีปาร์เรกมีย์
นั่นก็เป็นเรื่องปีโป้ทาราบะคุ้มเสียเปียกกุริยามีมาเสมุมิโรซิมังเกงซาตินัยเตจังโกน่าเสียบะเมยังคงได้เลี้ยงกุมิโอเนมีอีกางายาโจโบกาอเมริกันดอลลาร์ตันต์ทองกงจามีกุริยามีมาเสมุมิโรซิมังเกงโกซาตินัยเตจังตังกุริยาตมรายดิกนี้ยังคงขี้สินเตรียมจีนยาไลปาร์เร ยามาดูตมราอุเมียนสุเนกุริยาตมรามุนจีอินุปุโรเตียวเตดิกนี้ยังงูมิโอโลเตโฮเตมาจิมปาเรปวยมาที่สิมังเงินสัตว์ยังงูจีนยาไลตาวาที่แค่นาโกนนายเงินลงเงินเชนุเตียวปีที่จะปูบังสังเวียเมกิซาริกุเลสุนิจาวาเรฟิวีดรินาโกโซเทกาสงสารนิมยันปิโอดรินปิปูทาวาเรชิน
ที่กันนี้ลอจิคอเดมาจิมาแค่นั้นเนี่ยพัฒนาโลชินิมิโอนามูเนี่ยนั่งยาสีบ้านสุดโต้ยวุ่นยิ่งท่านะมีเรื่องตัวเองอู้อ่างนายุกาฟิโอเอโกคุโรชิมิอาบาร์เลยตอนนี้โปรเจกต์ซาบิโกกองเทพโฮซาเปียนะโอเอลิชโกกุริยาเบกะเป็นฮาวซิงก์สวัสดิ์ขับเคลื่อนก็ตัวพ่อมีกุญแจนะโอจากนี้ล็อกตัวเมนดิโกนะปีเรื่องโรงงานชินีเนี่ยกุริยาเบกะโรงงานชินีที่จะด้วยส่งบีโรงงานผู้บังสาวยาลุยามะกิซาริโก ที่กันในส่วนนี้ก็จะมีมาในงานกองเนื้อเนื้อสมุนไพรเชื่อมอาเตชูเอ็มเอฟซีซีอันจุดยาอุกตาตั้งตามมองลีกาเปียววาเดตัวลาจาร์เลฮาร์กาโนลูอีอาเนียลาวชีลาคอมเบเรียเตียนเซลาวชีเดียวเลยโนเตียคุณเซลเนียลาวชีเดเลยตัวดมยมาร์กาลาวชีเดเลยตัวเรนเบติวมีปีโรมาโนตุยปีโรชาวนาอินทรามิวเนียมีปีอาซิมาเกนจวนมีมาโกยาอโมยูเลมาจิทูโบซีเซนเลยที่นี่ลูกเขยวาเดโกยาคอมมูนิวีมีมาในงานจวนเอสเอ็มบีบีหัวยาวลาโบนั่นเอาสตองคุณเนี่ยมานั่นในง Business Korea တင်စာကရေးသားခဲ့ပါတယ်။ညနေပိုင်းမှာတော့တမရမွန်ဂျေအင်းဦးဆောင်တဲ့ကိုရီးယားကိုယ်စားလှယ်ဖွဲ့ဟာဗဟန်မြို့နယ်ကွင်းမှာရှိတဲ့အာဇာနည်ဘိမှန်ကိုတွားရောက်ကာဝရပြုခဲ့ပါတယ်။မနေ့ကစက်တင်ဘာ3ရက်နေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ဒီလက်ကူးမြို့စီမံကိန်းအတွက်ကိုရီးယားနိုင်ငံပိုင်းလန်ဒန်ဟောင်စင်လုပ်ငန်းတွေကြံ့ကြာမှုမရှိအောင်လုပ်ပေးဖို့ကိုရီးယားသမ္မတကတိုက်တွန်းထားပါတယ်။မနေ့ကပဲစီမံကိန်းရဲ့ဗန်ဒါယီဝန်ကြီးဌာနနဲ့ကိုရီးယားတွင်းကုန်ထုတ်ကုန်ဘဏ်တို့ဒီစီမံကိန်းအတွက်ကုန်ကြမဲ့မြန်မာဘက်ကချင်းငွေကိစ္စကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အခုနှစ်ပထမ6လပတ်ထဲမြန်မာနိုင်ငံစီမံကိန်းပေါင်း195ခုကနေဒေါ်လာ 3.65 ဘီလီယံယင်းနှုန်းနှံထားပြီးတရုတ်၊စင်ကာပူ၊ထိုင်း၊ဟောင်ကောင်နဲ့ UK ပြီးရင်ကိုရီးယားကနံပါတ်6နေရာမှာအများဆုံးယင်းနှုန်းနှံထားပါတယ်။ကိုရီးယားသမ္မတဟာထိုင်း၊မြန်မာ၊လာအို၃နိုင်ငံ6ရက်တာခီးစဉ်ရဲ့တစိုက်တဒေသအဖြစ်နဲ့မြန်မာနိုင်ငံကို3ရက်ကြာရောက်လာတာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOA American တန်ရဲ့ဗုဒ္ဓဟူးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။
American Piyangzu Tamai Nezako Yaulare, She Piang Wiyang to Amyazuha, Guatemala, Honduras, Ne, El Salvador, Tao America, Levain Tonanganga, Amyazon Pitalo, the Chain Nema, Bepigere, Nitwe, American Piyangzu Rego, Nangamau Nazi Joga, She Piang Wiyang Laduri, Shiachang, Texas Chi Site, American Neza Lunjuine, Akaukon Tana, Del Yu Tana Gweka, Topiane, Sien Kanzama, Popia Tabare, Bawade Satin Nambo, American and Mexico Goyao, Atlantic Modia, Pialaja, the Rene, Tao America Dining and Rigo, Sinsin, Keen in Lare, Sheep Yang Migas Rigo, Vue, Drinda, Raymond Taylor, Ne, Victoria Machiroga, Dreso, Mimi and Tarago, Makin Tutriga, Piopia Bivashem.
American Nizza Pia Wiala do Miazua, Kabata Chani Adi Dariga Chair, Tao America, Levine Nang and Ria Laza, the Ripiapare, Dame Texas Pinego Yalare, Kulung, Shoutadu Ritema, Tita Maga, Wilan and Nang and Riale, Laza, the Miabia, Shiaba.
In the social media world, they're here in Acuna.
Limu Kunya Tima, through Tiaga, Dario, Mute Pecha, Acuna Muha. Nesa Chapu, Longjone near the Kulu Titabare. Hoti to say Modi to say through a Lujare and to go Talajarabare.
The Miari got dipping more consin labiro Shira Akong Tokaimare. Kitan to shout the out of Mupio Scario Natambi, Gangu Bong Talajare, the Ritema, Juliane, the Mini Aure Babare. Through her Kungu Democratic, the Manning and Gani, Natansali Kunika Talaga Jaraba. Julia Tagaro, Eddie Nimabe, attack and Yabi. ตรุเลสเซ่นนี่อันเยชิดาจาวจ้ายมีกานดิอเยซอนทั่วเกจาราบากงวุโดเมลิโวโลเอ็งเนี่ยเฉยมาตะโครริกะคอมโมกะนี่พ่อဝင်ลาပြီးတော့ငွေတောင်းပါတယ်ငွေမရှိရင်နှင့်သမီးတွေကိုမတရားကျင့်မယ်လို့ပြောပါတယ်ရှင်အစားပိုင်းမှာတော့သူတို့ဟာအန်ဂိုလာနိုင်ငံမှာအခြေချဖို့ထွက်လာခဲ့ကြတာပါဒါပေမဲ့အဲ့ဒီမှာလည်းမလုံခြုံတာကြောင့်2008ခုနှစ်မှာတော့အန်ဂိုလာကနေထွက်လာခဲ့ကြပါတယ်အီဂွေရောနိုင်ငံကိုလေယာဉ်န တာရွှေ့ပြောင်းမိသားစုရဲ့အဓိကသွားရလမ်းကြောင်းဖြစ်တဲ့ပနားမနိုင်ငံ DarienGap.org ကို14ရက်ကြာခရီးကျန်းနှင်ခဲ့ကြရတာပါ။အများစုကသူတို့ဖျက်မဲ့နေဆက်တစ်ခုကိုဖျက်ပြီးတာနဲ့ရှေ့ဆက်သွားဖို့ခီးစရိတ်ချန်ထားကြတာတွေ့ရပြီးဒီအထက်ကြိုတင်စီစဉ်လာခဲ့ပုံရကြောင်းအမေရိကန်နေဆက်လုံခြုံရေးနဲ့အကောက်ခွန်ဌာနဒယ်ရီယိုဌာနကွဲအကြီးအကဲရာအော့တစ်ကပြောပါတယ်။ဒါပေမဲ့လည်းဂွာဒီမာလာနဲ့မက္ကဆီကိုတောင်ပိုင်းနေဆက်အနည်းကိုရောက်လာချိန်မှာတော့အာဖရိကနဲ့ဟေတီနိုင်ငံတွေကရွှေ့ပြောင်းလာကြသူအများပြားဟာမြောက်ပိုင်းကိုဆက်လက်ထွက်ခွာဝင်ရဖို့ဒရင်ပတ်တွေနဲ့ချီစောင့်ဆိုင်နေရတာကိုပြီးမခံနိုင်တဲ့အခြေအနေတွေနဲ့ကျင်းမာမှုတွေဖြစ်လာတာလည်းရှိပါတယ်။နောက်ဆုံးအမေရိကန်ပြည်ထောင်စုတဲ့နေဆက်ဖြတ်ဝင်ရောက်နောက်ထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးခံရပြီးပြန်လွတ်လာတဲ့သူတွေထဲမှာအတော်များများဟာတက္ကသပြည်နယ်ဆန်အန်တိုနီယိုလိုမြို့တွေမှာမိသားစုဝင်တွေမရှိတာအဆက်အသွယ်မရှိတာအပါအဝင်အခက်အခဲမျိုးစုံကိုရင်ဆိုင်ကြရပြန်ပါတယ်။Travis Park ဖရာကျောင်းရဲ့ရွှေ့ပြောင်းသူတွေယာယီခိုလုံရေးစခန်းကိုကြီးကြပ်နေတဲ့ Korean တရားဟောဆရာ Gavin Rogers ကအခုလိုပြောပါတယ်
။ Migrants from Africa just had a harder time finding, you know, temporary host homes.
Africa ဒေသကလာကြတဲ့ရွှေ့ပြောင်းနေတဲ့အတွက်နိုင်ငံတော်ယာယီလက်ခံတဲ့အိမ်တွေရှာရတာပိုခက်ပါတယ်။တပတ်လောက်ပဲလက်ခံတာမျိုးလည်းတွေ့ဘူးပါတယ်
။သူတို့တွေဟာကျူးဘားနဲ့ဖီနီဆွဲလာလို့တောင်အမေရိကနိုင်ငံအများပြားကလာကြသူတွေလို့အမေရိကန်ပြည်ထောင်စုမှာအဆက်အသွယ်ရှိကြတဲ့သူတွေမဟုတ်ပါဘူး။သူတို့တွေကအများပြားကတော့ We Made in Mexico လို့အများသိကြတဲ့မက္ကဆီကိုနိုင်ငံအတွင်းမှာပဲခိုလုံခွင့်အတွက်စစ်စစ်ကြားနာတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအောက်မှာအချိန်ယူစောင့်ဆိုင်ကြရတာပါ။ခိုလုံခွင့်ရဖို့စောင့်ဆိုင်နေတဲ့ဗီနီဇွဲလားနိုင်ငံကအမျိုးသမီးတူကအခုလိုပြောပါတယ်
။ Tres Milano dice que sería de vuelta.
ကျမတို့မက္ကဆီကိုနိုင်ငံကိုပို့မယ်လို့ပြောတာကြတော့စိုးရိမ်သွားပါတယ်။ဒီနိုင်ငံတည်းမှာပဲထားဖို့တာဝန်ရှိသူတွေကိုတောင်းပန်ပေမဲ့သူတို့ကမရဘူးလို့ပြောပါတယ်။အစိုးရတွေကြားမှာသဘောတူညီချက်ဖြစ်လို့မက္ကဆီကိုကိုပဲပြန်ရမယ်လို့ပြောပါတယ်။သူကတော့အောက်တိုဘာလနှောင်းပိုင်းတရားရုံးမှာသူ့ကိုကြားနာစစ်ဆေးမယ်နောက်ဆုံးအချိန်အထိစောင့်ဆိုင်သွားမယ်လို့ပြောပါတယ်ရှင်။
မကင်ပြူတွေပြောပြပေးခဲ့တာပါဒီကနေ့ညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့ပုံတူနှင်းညပိုင်းစီစဉ်တွေကိုလိုင်းတူမီတာ19 25နဲ့32တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစီးကျူသွေးကျူဝေဒနာရှင်တွေအတွက်တင့်တော်တဲ့ကိုယ်လက်လှုပ်ရှားမှုလုပ်ဖို့လိုတဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ဒီဇင်ဘာ27ရက်နေ့ကမ္ဘောဒီးယားနဲ့ပြစ်ခတ်ရစဲကြီးညာပြီးတော့ရေပောင်း130ကျတဲ့အခါမှာဧပြီ30ရက်နေ့မှာမူဆယ်မှာတကြိမ်ဆွေးနွေးပါတယ်။
ငင်းငယ်အတွက်ထိရောက်တဲ့ရလက်တွေပေါ်ထွက်လာဖို့အဓိကဆွေးနွေးရမယ့်အကြောင်းအရာကဘာလဲ။ဘယ်သူတွေကအဆုံးဖြတ်ပေးရမလဲ။ဆိုရာတွေကိုမြန်မာနိုင်ငံရေးသုံးသပ်သူဦးမမောင်စိုးနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာစီးကျူသွေးကျူဝေဒနာရှင်တွေအနေနဲ့စီးကျူသွေးကျူကိုယ်လက်လှုပ်ရှားမှုဗီဒီယိုဖိုင်တွေနဲ့အတူမိမိနဲ့တင်တော်မယ်ကိုလဲလှုပ်ရှားမှုတွေကိုနေ့စဉ်လှုပ်ဆောင်ပေးရင်သွေးကြိုညှိနှိမ်တွေကိုထိထိရောက်ရောက်ရှော့ချထိမ့်သိမ်းလို့ရတဲ့အကြောင်းဒေါက်တာတန်းစောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ကိုလဲလှုပ်ရှားအကစားလုပ်ပေးမယ်ဆိုရင်စီးကြိုသွေးကြိုယောဂအပါအဝင်မကူးဆက်နိုင်တဲ့ယောဂတော်တော်များများဖြစ်ဖို့အခွင့်အရေးတွေနေပါသွားမယ်လို့ကြံ့ကျင်သူတွေကပြောကြတာပါစီကျူသွေးကျူယောဂဖြစ်ပေါ်ခံစားနေရတဲ့သူတွေမှာလည်းကိုလက်လှုပ်ရှားအားကစားကိုလှုပ်ပေးရင်လှုပ်ပေးသလောက်အကျိုးရှိနိုင်တယ်လို့ပြောကြပါရယ်စီကျူသွေးကျူယောဂဘလောက်ပြင်းထန်လဲဆိုတာနဲ့နောက်ဆက်တဲ့ဆွေးကျူတွေဖြစ်ပေါ်ခံစားရခြင်းရှိမရှိဆိုတာတွေပေါ်မူတည်ပြီးစီကျူသွေးကျူဝေနာရှင်တွေနေ့စဉ်လှုပ်ဆောင်သင့်တဲ့ကိုလက်လှုပ်ရှားအားကစားပုံစံတွေဟာအနည်းငယ်စီကွဲပြားခြားနားမှုရှိနိုင်တယ်လို့စီကျူသွေးကျူယောဂအထူးကုဇရာဝန်ကြီးဖြစ်သူတဘက်ပေါမောက်ခဒေါက်တာဦးသိန်းမြင့်ကပြောပါရယ
်သူကတခါမှမလှုပ်ဘူးအခုမှစတင်လုပ်မယ်အကယ်၍တခြားယောဂတွေလည်းပါဝင်နေမယ်ဆိုလို့ရှိရင်တော့စလုပ်တဲ့ချိန်မှာ aerobic exercise လို့ခေါ်တဲ့နော်ပြင်းထန်မှုအနည်းငယ်သာရှိရတာနဲ့စတင်ပါတယ်စပြီးတော့မှတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းချင်းနဲ့ခန္ဓာရဲ့ရှိတောက်တိုးပြီးတော့လုပ်တင်ပါတယ်ဒါပေမဲ့အားကစားလုပ်လိုက်ပြီးတခါတည်းခြေကုပ်လက်ပန်းကျပြီးတော့အိပ်ရတဲ့လဲသွားတဲ့အထိတော့မလုပ်တင်ပါဘူးဒါပေမဲ့အကောင်းဆုံးအကြံဉာဏ်ကတော့အကယ်၍ကိုကမလုပ်ဘူးသေးတဲ့လူဖြစ်မယ်ဆိုလို့ရှိရင်စီကျုပ်သေးရောကရှိရဆိုလို့ရှိရင်တော့အားကစားမလုပ်ခင်မှာကိုပြသနေရဆရာနဲ့အရင်တိုင်ပင်ရှိပါနောက်တစ်ခုကသူမှာစီးကျို့ကြောင့်နောက်ဆက်တွဲဖြစ်တဲ့နှလုံးသွေးကြောချင်းယောဂရှိနေသလားဒါမှမဟုတ်လည်းခြေထောက်ဟိုအာယုံကျော်ယောဂတွေများရှိနေသလားသို့မဟုတ်မျက်စိယောဂများရှိနေသလားပေါ့အဲ့ဒါတွေရှိမယ်ဆိုလို့ရှိရင်တော့သူကဒီယောဂတွေကိုလည်းကုသတင်ပါတယ်တစ်ဖက်ကတော့တပြိုင်နက်တည်းမှာပဲကိုလည်းလုပ်ကြအားသားကိုအနည်းငယ်ပြင်းထန်မှုအနည်းငယ်ပဲရှိတဲ့အစင်းအနေစတင်ပြီးဖြည်းဖြည်းဖြည်းဖြည်းချင်းလေ့ကျင့်ပြီးလုပ်သွားရင်ကိုအဆင်ပြေပါလိမ့်မယ်
ကိုယ်လည်းလှရှားအားကစားပြုလုပ်ခြင်းဟာစီကျူသွေးကျူယောဂကိုကြိုတင်ကာကွယ်ရတဲ့နေရာမှာရောယောဂဖြစ်လို့ကုသတဲ့အချိန်မှာပါနှစ်ချိန်လုံးမှာအကျိုးကျေးဇူးတွေရရှိစေနိုင်တာပါလေကူပြီးငွေကြေးကုန်ကျမှုမရှိတဲ့ကိုယ်လည်းလှရှားအားကစားပြုလုပ်ခြင်းကိုအချိန်ပေးပြီးလှုပ်ဆောင်ကြတဲ့လေထရီအားနည်းနေတာကြောင့်ကိုယ်လည်းလှရှားအားကစားကိုလူတွေပို့ပြီးစိတ်ဝင်စားလာစေဖို့အတွက်မြန်မာနိုင်ငံစီကျူသွေးကျူအသင်းကနေပြီးတော့ကိုယ်ပိုင်ကိုယ်လည်းလှရှားအားကစားလေ့ကျင့်ခန်းဗီဒီယိုတွေကိုရိုက်ကူးထုတ်လုပ်ရခြင်းဖြစ်တယ်လို့စီကျူသွေးကျူယောဂအထူးကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးတင်ဆွေလက်ကပြောပါရယ
်ကိုယ်လည်းလှရှားလေ့ကျင့်ခန်းလုပ်ပါလို့ပြောတဲ့အချိန်မှာလူတွေကဘာလို့မှလည်းမသိဘူးလှုပ်ချင်သေးလဲတိတ်ပြီးတော့မပါဘူးပေါ့ motivation မဖြစ်ဘူးပေါ့အဲ့တော့ motivation ဖြစ်အောင်လို့ကျွန်တော်စိတ်ပါဝင်စားအောင်လို့ကျွန်တော်တချင်းလေးနဲ့အချိန်ရနေပြီးတော့မနီမီကေဇော်တို့နော်အဲဘောင်းညိုတို့တို့တွေအဲ့လိုကပြတယ်ဆူပြတယ်ဆိုရင်တိတ်လည်းမခက်ခဲပြီးတော့တိတ်လည်းမပြင်းထန်တဲ့လေ့ကျင့်ခန်းတွေဆိုသူတို့ကိုယ်တိုင်လိုက်လုပ်ပေးနိုင်မယ်လုပ်နိုင်မယ်ဆိုရင်သူတို့လည်းကိုယ်လည်းလှုပ်ရှားလေ့ကျင့်မှုလုပ်တဲ့လေ့ကျင့်လေးရသွားမယ်အဲ့ဒါဆိုသူတို့ရဲ့ကျန်းမာရေးပုံပြီးကောင်းမယ်လို့ရည်ရွယ်ပြီးတော့ကျွန်တော်ဒီခွေကိုထုတ်ဝေခြင်းဖြစ်ပါတယ်
စီကျူသွေးကျူယောဂဖြစ်တာပြင်းထန်ပြီးနောက်ဆက်တဲ့ယောဂကြီးကြီးမားမားခံစားနေရတဲ့သူတွေမှာတော့နေ့စဉ်လှုပ်ဆောင်နိုင်တဲ့ကိုယ်လက်လှုပ်ရှားမှုတွေဟာတူနဲ့တူကွဲပြားခြားနားမှုရှိနေမှာပါ Sejo Dejo Yoga Wina Shine Lonai Ne Kule Lushamuri Gu Tayene Lusan Luyare Kule Lushamuri Ne Mateya Bi Lusan Luyare Kule Lushamuri Subi Yebua Apien Mew San Mew Kweja Bi Yakutolo Tarelu Sejo Dejo Yoga Tugusia Wenji Tidu Tereba Moka Dota Uye Mienga Piaware
Jimmy General Tolkien Jaga Biroma Di Mianji Dugu General Chamwe Bilai De Video Finally Hartwe Manegero General Bazro ညာကြည့်သူတွေအလွယ်တကူနဲ့ကိုကားလို့ရအောင်လို့အာသာတွေမှာဥပမာကိုဟာစီကျူဝေဒနာရှင်တွေမှာတို့ကနိမျိုးစုံရှိတယ်ဝေဒနာအယံပြင်းထန်ခံစားနေရတဲ့သူတွေမှာခြေလက်တွေပါတွေမှာအားနေနေတဲ့သူတွေမှာဆိုရင်လည်းကျွန်တော်တို့ကထိုင်နေတဲ့လှုပ်လို့ရနိုင်တဲ့လက်ကျင်ကပုံစံလေးကိုလည်းဆရာတို့ပြထားတယ်တကယ်လို့ဥပမာမျိုးကိုကလှုပ်လှန့်လှန့်နဲ့စီကျူစားဖြစ်စားအမှုစီကျူကာကွယ်ခြင်းတဲ့ပုံစံမျိုးနဲ မျိုးရှိတယ်ဆိုရင်တော့ကျွန်တော်တို့ကဥပမာမြေအောက်ဒိုးလို့ခေါ်တယ်အပြင်မှာပဲဖြစ်ဖြစ်နောက်ကိုယ့်ရဲ့အရေးအဝန်သားကောင်းတဲ့နေရာမှာဖြစ်လေကောင်းလေတန်းရတဲ့နေရာမှာဖြစ်ဖြစ်လွတ်လွတ်လပ်လပ်နဲ့လှူရှားလို့ရနိုင်တဲ့နီလန်းလေးကိုလည်းဆရာတို့အဲ့ဒီဗီဒီယိုဖိုင်မှာကျွန်တော်ချပြထားပါတယ
်ကိုလက်လှူရှားမှုပြုလုပ်တဲ့အလေးချက်မရှိခဲ့တဲ့စီဂျူသွေးဂျူဝေးနာရှင်တွေကိုနေ့စဉ်ကိုလက်လှူရှားမှုတစ်ခုခုပြုလုပ်ပါလို့ဆရာဝန်ကလမ်းညွှန်လိုက်တဲ့အခါမှာလူနာတွေအနေနဲ့ဘယ်လိုကိုလက်လှူရှားမှုတွေပြုလုပ်ရမယ်ဆိုတာကိုခက်ခက်ခဲစဉ်းစားကြမှာပါစီဂျူသွေးဂျူဝေးနာရှင်တွေအနေနဲ့မိမိရဲ့ယောဂအခြေအနေနဲ့နောက်ဆက်တွဲဆွေးနွေးကြိုးရှိမရှိဆိုတာတွေပေါ်မူတည်ပြီးလှုပ်ဆောင်တဲ့ကိုလက်လှူရှားလေ့ကျင့်ခန်းအမျိုးအစားတွေကိုမြန်မာနိုင်ငံစီဂျူသွေးဂျူအသင်းရဲ့ Facebook စာမျက်နှာမှာ Video File နဲ့အတူတူကြည့်ရှုလေ့လာလှုပ်ဆောင်လို့ရပါတယ်။အစားအသောက်ဆင်ကျင်တာနဲ့ကိုလက်လှူရှားလေ့ကျင့်ခန်းလုပ်တာတွေကိုထိထိရောက်ရောက်လှုပ်ဆောင်သွားမယ်ဆိုရင်သွေးကြိုညှို့ငိမ်းဟာ 3.6 ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့စီဂျူသွေးဂျူအထူးကူဆရာဝန်ကြီးဖြစ်သူတဝက်ဘောခဒေါက်တာဦးမောင်တန်ကပြောပါတယ်
။ Lifestyle modification ရပဲเนาะကျွန်တော်တို့သွေးကြိုအညွှန်းကိန်းပေါ့เนาะ3လပြန်မြသွေးကြို hemoglobin A1C လို့ခေါ်တယ်သွေးကြိုအညွှန်းကိန်းရောသူတစ်ခုတည်းနဲ့ပဲเนาะ 0.6% ကိုကျဆင်းစေနိုင်ပါတယ
်သွေးကြိုသွေးကြိုကိုလက်လှူရှားမှုဗီဒီယိုဖိုင်နေတဲ့အတူမိမိနဲ့တင့်တော်မဲ့ကိုလက်လှူရှားမှုတွေကိုနေ့စဉ်လှူဆောင်ပေးရင်သွေးကြိုညှို့ငိမ်းကိုထိထိရောက်ရောက်ရှော့ချထိန်းသိမ်းလို့ရတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောရဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါလိမ့်ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်မှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရတဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နေ့ပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစ်စိမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
ဒီရီမြန်မာပိုင်းရဲ့ဗုဒ္ဓဟူးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဥကြောစံတာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံဆိုရငင်းငင်းရေးကိုဆက်လက်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲတို့ရဲ့ဆွေးနွေးပွဲနောက်ထပ်တစ်ကြော့ပြီးဆုံးသွားခဲ့ပြီးဖြစ်ပေမဲ့ငင်းငင်းရေးအပြည့်ရဲ့ရေးအတွက်ခြေခြေမြင့်မြင့်တိုးတက်မှုတစုံတရာမရှိသေးပါဘူး။ဒီလိုထိရောက်တဲ့ရလက်ပေါ်ထွက်ဖို့အတွက်အဓိကဆွေးနွေးရမယ့်အကြောင်းအရာကဘာပါလဲ။ဘယ်သူတွေကအဆုံးဖြတ်ပေးရမလဲဆိုတာမြန်မာနိုင်ငံရေးသုံးသက်သူဦးမောင်မောင်စိုးနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသက်ထားတာကိုနားဆင်နိုင်ပါပြီရှင်။
မောင်စိုးခင်ဗျာမကြာသေးခင်ကမြန်မာနိုင်ငံမှာဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာအစိုးရအကြဆွေးနွေးမှုတွေပြန်စတယ်လို့ကြားပါတယ်အဲဒီမှာအကောင်ဆုံးရလဒ်တွေပေါ်ထွက်လာတဲ့ဆိုပြီးပြောတာလည်းကြားလိုက်ရပါတယ်အကုန်လုံးကိုလွှမ်းခြုံပြီးတော့အဲဒီပြီးခဲ့တဲ့ဆွေးနွေးပွဲအကြောင်းလေးကိုအကြီးအကျယ်နဲ့သုံးသပ်ပြပါလားခင်ဗျာဘလောက်ရှိကိုရွေးလာတယ်လဲညဉ့်ညဉ့်အလားလားအတွက်ဆိုတာ
ဒီဇင်ဘာ27ရက်နေ့သမလောကနေပြစ်ခတ်ရစေချညာပြီးတော့ရပောင်း130ကျတဲ့အခါမှာဒီပြေ30ရင်းဒီမှာမူဆယ်မှာတကြိမ်ဆွနေပါလေအဲမူဆယ်ဆွနေပွဲမှာအဲနာလည်းနဲ့ကင်ဖွဲ့ပြီးဘက်ကနေပြီးတော့သူတို့ဘက်ကဆိုပြူးချက်ပေါ့ပြစ်ခတ်ရဘိုင်လက်ထရယ်ထူးရင်းနဲ့ပတ်သက်ဆိုပြူးချက်မှာလေနောက်သမလောကနေပြီးတော့သက်သန်းတိုးထားတဲ့နှစ်လပြည့်တဲ့ဂျွန်30ရင်းဒီမှာမိုင်းလားမှာတကြိမ်ထပ်တွေ့ပါတယ်ကြည့်ရတဲ့အချိန်မှာလည်းပဲတက်မလို့ဘက်ကနေပြီးအစုပြီးချက်ပြန်ပေးပါတယ်နောက်တစ်ခါ နောင်နလာတန်းပြီးတဲ့ဩဂတ်30ရက်နေ့မှာချိန်တုံမှာတခါတွေ့ပါတယ်။ဘိုင်လက်ထရယ်နဲ့ပတ်သက်ပြီးတော့ဆက်ဆွေးနွေးပါတယ်။ဆိုတော့နောက်ပိုင်း3ဘွဲ့နဲ့ပတ်သက်ပြီးတော့2015လောက်ကဒီဘိုင်လက်ထရယ်ထိုးမှုအတွက်တမတော်ဘက်ကသဘောမထားဘဲနဲ့အခု2018နှစ်ကုန်ပိုင်းမှာအပြန်အလှန်စတိတ်မန့်တွေကြေညာချက်တွေထုတ်ပြီးတော့ဘိုင်လက်ထရယ်ထိုးမှုသဘောတူထားပါတယ်။အဲ့မဲ့တကယ်တမ်းပြည်ဆောင်ဆွေးနွေးတဲ့အခါမှာကွာဟားချက်တွေရှိပါတယ်ရှိတယ်ဆိုတာကတော့တမရဘက်ကအဆိုပြုချက်ကတော့တက်တင်နဲ့ပတ်သက်ပြီးနေရာထားထိုင်နဲ့ပတ်သက်တဲ့ဆိုပြုချက်ကကိုကန့်ဖွဲ့သည်ကိုကန့်ဒေသဟိုဝိုင်းအေရိယာမှာပဲနေရမယ်တီအန်အေသည်တီအန်အေဒေသပလောင်ကိုပိုင်းအုပ်ချုပ်ရေးဒေသမှာပဲနေရမယ်အေရိယာလိုက်စားမှာပဲပြန်နေရမယ်ဆိုတဲ့ဆိုပြုချက်ရှိပါတယ်ဒီညပိုင်းသုံးဘွဲ့ဘက်ကဆိုပြီးချက်ကတော့သူတို့လက်ရှိအပြစ်ခိုက်ရက်စဲရင်ရက်စဲနေရာမှာတက်တည်ရက်ပြီးတော့တက်တည်ရက်တဲ့နေရာမှာပဲအပြစ်ခိုက်ရက်စဲဖို့တင်ပြထားရှိပါတယ်အဲ့ဒီကူကအရန်ကွာဟားပါတယ်အဲ့ဒီကွာဟားတဲ့အခြေအနေပေါ်မှာဒီနေ့စစ်သက်ဆွေးနွေးလို့မရဘူးလို့ထင်ပါတယ
်ဆိုတော့အပြစ်ခိုက်ရက်စဲတဲ့နေရာမှာပဲတက်တည်ကိုဆက်ပြီးဆွဲခွင်းပြုရမယ်ဘောသူတို့ဘက်တောင်းဆိုတာ
ညပိုင်းသုံးဘွဲ့တောင်းဆိုတာတော့ဒီကရစဲညာမှာရှိတဲ့တက်တွေကိုတရှိဖို့တရှိခွင့်တောင်းဆိုတာပါတက်ဆက်ကတော့မဟုတ်ပါဘူးတက်ဆက်ကတော့အပြစ်ခတ်ရစဲမယ်ဒါပေမဲ့တက်ဟိုတက်ဆက်ကမြောက်ဝိုင်းသုံးတက်တွေကသူတို့သတ်မှတ်ထားတဲ့ညာမှာနေရမယ်လို့တောင်းဆိုတာပါအဲ့ဒီနှစ်ခုကကွာတဲ့အရင်ကြီးမားပါလေ
ဆိုတော့အခုနောက်ဆုံးတွေ့ဆုံခဲ့တဲ့အခါမှာဒီကွာချက်ကိုပုံမနစ်ဆက်သွားစေနိုင်မဲ့အလားအလာကိုတွေ့ရပါလား
အခုနောက်ဆုံးတွေ့ဆုံတဲ့နေရာမှာလည်းအဲ့ကွာချက်ဝိဇ္ဇဖွဲ့စေအလားလာမရှိပါဘူး။ဟောဆိုအပြစ်ခတ်ရဆေးရလို့မယ်ဆိုပေမဲ့အပြစ်ရပြင်မဲ့တက်ရတာမဟုတ်ဘူးဆိုတဲ့ဟာမျိုးဒီငင်းကောင်စကတောင်းဆိုထားပါတယ်။သူကတက်ရတာမဟုတ်ဆိုတာအပြစ်ရပြင်မဲ့အပြစ်ရတဲ့နေရာမှာတက်တည်တရှိရလက်မခံဘူး။တက်တည်တရှိမှုနဲ့ပတ်သက်လာရင်တော့သူကဘကတောင်းဆိုထားတဲ့နေရာမှာနေရမယ်ဆိုတဲ့တောင်းဆိုမှုမျိုးရှိပါတယ်။ဒီရှင်မျိုးကအားတော့နှစ်ဖက်သဘောတူညီမှုရဖို့ခက်ခဲနေလို့ငွဲလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တခုနှိုင်းစင်ပြီးမေးချင်တာသမနာဥသိန်းစင်လက်ထက်တုန်းကဒီတိုင်းသားလက်နက်ကင်တွေနဲ့အစိုးရနဲ့ငင်းငင်းရေးစစ်ဆက်မှုဟာပူပြီးတော့ခီးရောက်ခဲ့တယ်ထိရောက်ခဲ့တယ်လို့ပြောကြပါတယ်အဲ့ဒါမှန်ကောင်းမှန်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီနေရာမှာလူတချို့ကဘာလို့အမှတ်ပေးကြသလဲဆိုရင်ငင်းငင်းရေးစစ်ဆက်တဲ့လူတွေဟာသိရင်နေတယ်ပုဂ္ဂိုလ်ရေးရင်းနှီးမှုကတဆင့်တိဆောက်ကြတယ်အတူစားရတောက်ကြအဲ့လို level ဖက်ပြီးတော့ဆွေးနွေးရဆိုတာကိုပြောကြတယ်ကျွန်တော်ဘဝင်မကြပါဘူးတကယ်တော့ personality ကြောင့်လူပုဂ္ဂိုလ်ရင်းနှီးမှုကြောင့်ငင်းငန်းကြီးကိုတိဆောက်လို့ရမလားဒီဟိုပြဿနာဇင်းမြစ်ကိုဆက်ပြီးတော့နှိမ့်နိုင်မှုမရှိဘဲနဲ့အဲ့လိုတိဆောက်တဲ့အတွက်ပုဂ္ဂိုလ်ရေးကိုအခြေခံတိဆောက်တဲ့အတွက်ငင်းငန်းကြီးအလားလားကောင်းခဲ့ရဆိုတာလက်ခံနိုင်ပါလားဥမာ
တစ်ဖက်ကဆိုရင်ပုဂ္ဂိုလ်ရဲ့ယဉ်ကျေးမှုရှိရင်ပို့ပြီးတော့ပြောလို့ဆိုလို့လွယ်တယ်ဆိုတော့အမှန်ပါပဲ။ဒါပေမဲ့အဲ့တခုတည်းတော့ပြဿနာမဖြစ်ရှိနိုင်ပါဘူး။လက်ရှိ၃ဘွဲ့နဲ့ပတ်သက်လာလို့ရှိရင်ဦးသိန်းစိန်လက်ထက်တည်းကမပြေလည်တဲ့ပြဿနာလို့ပြောရပါမယ်။စက်တင်ဘာလဒီ9ရက်နေ့2015စက်တင်ဘာလ9ရက်နေ့မှာဒီ၃ဘွဲ့နဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစိန်နဲ့တက်မတော်ဘက်ကနေပြီးတော့ MCA ထိုးလက်မခံခဲ့တဲ့အတွက် KNY ပါဝင်ကိုရချူအလုံး NC လက်မှတ်ထိုးညင်းပေးကြတာတွေ့ရပါတယ်အဲ့တော့ဒီသုံးဘွဲ့ပြဿနာကဦးသိန်းစိန်လက်ထက်တည်းမပြေလည်ခဲ့တဲ့ပြဿနာလို့ဆိုရင်ရပါတယ်ခင်ဗျဟု
တ်ကဲ့နောက်ကျွန်တော်အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့ကျွန်တော်စဉ်းစားမိတာရှိရသေးတယ်ဟိုထောက်လှမ်းရေးအကြီးအကဲဗိုလ်ချုပ်ခင်ညွန့်လက်ထက်တုန်းက KIA KIO နဲ့ဝါရုနဲ့ညီညာရေးရရှိခဲ့တယ်ဆိုတာလဲသူကတရင်တိုင်းနဲ့သိရင်နှင်းနှီးသွားလာပြီးတော့ပုဂ္ဂိုလ်ရေးကိုအခြေခံတိဆောက်ခဲ့တဲ့အပြစ်ရဆဲရေးလို့ထင်ပါတယ်နောက်တော့လည်းပဲအခြေခံပြဿနာကို issues ကိုမဖြေရှင်းနိုင်တဲ့အကြောင်းပြန်ပြီးတော့ပြက်သွားတာပဲလို့ကျွန်တော်ကတော့စဉ်းစားမိပါတယ်ဥမာဆိုအဲ့မှန်ပါရဲ့လားခင်ဗျာ
မှန်ပါတယ်ခင်ဗျာဝါနဲ့ပတ်သက်လို့ဦးခင်ညွန့်ရဲ့ဆက်ဆံရေးရန်ကောင်းပါတယ်ဥမာဝါနဲ့ပတ်သက်လာရင်ဒါပေမဲ့ဦးခင်ညွန့်ပြုတ်သွားတဲ့အခါမှာဝါနဲ့ဆက်ဆံရေးဒီနေ့တင်းမာနေတာတော့ဆောင်လဲလို့မရတဲ့ကိစ္စပါ။အလားတူ KNY နဲ့ပတ်သက်လို့လည်းဒီနေ့ဖြစ် bilateral တော့မထိုးနိုင်သေးတဲ့အခြေအနေမျိုးပါ။ပုဂ္ဂိုလ်ရေးရရင်းနှီးမှုဒီတချို့ကိစ္စတွေကိုကျော်လွှားနိုင်ပေမဲ့တကယ်တမ်းမူဝါဒဆိုင်ရာပြဿနာတွေဖြစ်ရှိမှုဆိုလို့ရှိရင်တော့လက်တွေ့ကြကြဖြစ်ရှိမှုလိုအပ်မယ်လို့ထင်ပါတယ်။
Okay, အဲ့တော့မူအကြောင်းကိုပြောကြမယ်ဆိုရင်အဓိကအကြဆုံးဘယ်ကိစ္စကိုသူတို့သဘောတူဖို့လိုပါလဲခင်ဗျာမူတစ်ခုကိုပြောမယ်ဆိုရင်ဘယ်ဟာကိုသဘောတူရင်ဖြင့်ငါတို့ဆစ်ဆက်လို့ရပြီဆိုပြီးတော့ဘယ်မူကို focus လုပ်ပြီးတော့သူတို့ဒီတိုင်းသိမှာတယ်
တော်စေပြည့်ရည်ပြောမယ်ဆိုရင်တော့တက်နေချာရည်နဲ့ဆိုင်နေဆိုင်နေမှတင်ပါတယ်တော်စေဝါရူ KNU နဲ့ပတ်သက်လာရင်တက်နေချာညာချာထိုင်နဲ့ပတ်သက်ပြီးတော့လက်ရှိနှစ်ဖက်တက်တဲ့ရှိတဲ့နေရာကိုအသီးမပြူထားတဲ့အခါမှာပြဿနာတော့မရှိဘူးလို့ထင်ပါတယ်ဒါမဲ့အခုနောက်ထပ်လာတဲ့တက်တွေဖြစ်တဲ့ကိုကန့် TNL KNU နဲ့ပတ်သက်ပြီးတော့တက်နေချာထိုင်နဲ့ပတ်သက်ပြီးတော့အငင်းပွားနေလို့ဆိုလို့ရှိရင်တော့အဲ့ဒါပြဿနာဖြစ်ရှိမှုခက်ခဲနေဦးမယ်သူလို့ထင်ပါတယ်ခင်ဗ
ျနောက်တစ်ခုကသူကပြောကြတယ်ဒီအစိုးရကုစလေဒက်မှာတက်မတော်ရဲ့ကုစလေမပါတဲ့အတွက်ကြောင့်အဲ့ဒီကိစ္စကိုမဆွေးနွေးဖြစ်ဘူးလို့ပြောတယ်ဆိုတာလည်းကျွန်တော်ကြားပါတယ်ဒါပေမဲ့မရှိမနှောက်မှာပဲနောက်ပိုင်းတိုင်းစစ်ထနာချုပ်ပြောခွင့်ရဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်ကဒီရခိုင်ဘက်မှာကျွာရဲကိုသူတို့ပြစ်လို့ယောသားတွေထိခိုက်တာနဲ့ပတ်သက်ပြီးတော့ခုခံခြေပသွားပါတယ်အဲ့ဒါကတော့အဲ့ဒီယောသားတွေမှာသူပြောတဲ့အဓိကဆရာကတော့မိန်းမတွေကိုဖယ်လိုက်ရင်ယောက်ျားတွေကအကုန်လုံးအေးအေးအမာခံတွေပဲဖြစ်တယ်ဆိုပြီးတော့သူတို့ပြစ်တာဟာမှန်ကန်တဲ့အကြောင်းဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်က justify လုပ်သွားတယ်ခင်ဗျာအ
ော်မနေ့ကကျွန်တော်တို့အုပ်ချုပ်မှုဒိဋ္ဌလုပ်ဖို့ဆိုပြီးတော့ဒီကြောင်းတကြောင်းအားဖြင့်တောက်တော့ကနေမဟာဘူးဆိုလို့သွားတာတရားတစ်ပင်သွားအရင်မှာတရားတစ်ပင်ကြီးအဲ့ဒီတရားတစ်ပင်မှာတော့နောက်ပြန်ခါကျတော့မိုင်းနှလုံးခွဲခံတရားတစ်ပင်သွားရတယ်နေပြီးတော့ပြူပြီးခဲ့ဟိုပြင်းရဲနေကလေးနဲ့ပြန်ဆုပြုံပြီးတော့မှဒီအပ်စ်တော့ကျွန်တော်တို့ကပြန်ပြီးတော့မှစီလာတဲ့နေရာကိုပြန်ဖြစ်တာတောင်ရန်လူတွေဒီတရားတစ်ပင်နဲ့ဟိုရောက်နေတာကိုအဲ့ဒီတရားတစ်ပင်သွားရတာဟာလားကျွန်တော်တို့တက်နေပါတယ်သတင်းသေးတာတော့ပူအောင်ပါအောင်ဆောင်ရမှုလည်းမရှိဘူးအပြည့်ရဲ့ခါကျမှရွာဟိုဟာဖြစ်တဲ့ဒီဟာဖြစ်တဲ့ဆိုပြီးတော့တော့တောင်းလို့တောက်ဖို့သူ့ဘာလုံးနေလို့ကတော့ညာတွေကဆက်ပြီးဖြစ်နေတော့ကြိုင်မှုရှိရသော်ရွာတွေကလက်ခံနေတယ်တော့သူစစ်တူပြည်လေးစီရရတော့ဘယ်သူပြုလို့ဒီမှာတော့သာမမဖြစ်သွားဦးခြေခံပြီးတော့မှဟလာလူလူထဲမှာဟလာဆွန်ယူပြီးတော့မှတော့ဒီလိုပဲလုပ်နေတာတာရွက်လေး AS နီးပြီးတော့ဒီလိုပဲလေတော့ပြစ်ပြီးတော့နဲ့ဟလာရွာလာမှန်တယ်ပြောတယ်အဲ့ဒီမှန်တဲ့ရွာတွေကမိမလေးယောက်ျားတွေနိုင်အဲ့ယောက်ျားတွေဟာ AA ပဲတော့သုံးမဟုတ် AA မှာကနေကြီ
းသူရပြုစုချက်ကိုဥမ္မာဆိုပဲလို့သုံးသပ်လိုပါတယ်ခင်ဗျာ
ကျန်တော့ဆွနဝမှာပိုင်တက်ကုဇယ်ဘာဟုဆိုမယ်ဆရာဦးခင်စောဦးကတော့တက်ကုဇယ်အနေနဲ့ငင်းရင်ကိုရှင်မှာပါနေတာလို့ကျွန်တော်တို့သိထားပါတယ်။ဟောသူ့အနေနဲ့တက်ကိုစားပြုရက်ခံပြီးပြောဆိုတဲ့လူမျိုးပဲပြောရပါမယ်။အဖက်ကပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအရသားတွေနဲ့ထိခိုက်တဲ့ကိစ္စနဲ့ပတ်သက်လာရင်လူလူကိုကိုယ့်ဘက်မှာပါအောင်မစည်းုံးတဲ့တက်ကတော့ကြာဆုံးမှာပဲခင်ဗျာ။အဲ့တော့လူလူကိုရန်သူဖြစ်သဘောထားမှာလားလူလူကိုကိုယ့်ပဲစီးဦးမလားဆိုတာအဲ့တိုက်ခိုက်နေတဲ့တပ်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်လူလူကိုကိုယ့်ရဲ့ရန်သူဖြစ်ရွေးချယ်မယ်ဆိုလို့ရှိရင်တော့အဲ့တပ်ကကြာဆုံးမှာပါပဲလူလူကိုကိုယ့်ဘက်သားဖြစ်စီးဦးသိမ်းသိမ်းနိုင်တဲ့လူကတော့အဲ့တစ်စပွဲကိုအောင်နိုင်တဲ့လူဖြစ်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့လောလောဆယ်အပြစ်ခတ်ရစရေးရှစ်တူဖို့ပထမလူအပ်တဲ့အစဉ်ဟာတက်နေရခြားထားရေးလို့ဥမမုံစိုးကသုံးသပ်ပါတယ်အဲ့ဒီလိုတက်နေရချထားရေးဆုံးဖြတ်ကြဟိုးတက်မတော်ရဲ့ထိတ်တန်းကောင်းဆောင်မိုင်းစီကလာဖို့လူသလားသူတိမဟုတ်မြေပြင်မှာစစ်မြေပြင်မှာတကယ်စစ်နေတဲ့တမှုအစင်းနဲ့ပြည်လည်နိုင်တယ်ထင်ပါလားခင်ဗျာ
စစ်မြေမှာရှိတဲ့တမှုအစင်းနဲ့တော့ပြည်လည်ဖို့ခက်ခဲပါလေဟိုထိတ်ပိုင်းအစင်းကလာဖို့လိုပါလေအခုစစ်ပွဲမှာကျွန်တော်တို့အဓိကခက်ခဲဖြစ်နေတော့ရခိုင်စစ်မျက်နှာပါပဲကျွန်တော်တို့โอ้ตะพะกะต้องสุทาราတော့ကိုကန့်ဒီဟိုအိုင်းမှာကိုကန့်အိရဟိုအိုင်းမှာနေရေးပြည်နေသေးသည်ဒီပလောင်ကိုပိုင်အုပ်ချုပ်ပိုင်နေရေးဆိုတဲ့ကိစ္စတွေညှိနှိုင်းလို့ရပါသေးတယ်အတိုင်းမဲ့ဒီခိုင်စစ်မျက်နှာမှာဒီခိုင်ပြည်နယ်မှာအေးအခြေချတာလုံးဝလက်ခံနိုင်မှုအေးဟာလိုက်စားဌာနချုပ်ကိုပြန်ဆိုးအောင်မယ်ဆိုတဲ့ကိစ္စမျိုးကတော့လက်တွေ့မကြပါဘူးအဲ့လက်တွေ့မကြတဲ့အခြေအနေမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့စစ်ပွဲဆိုတာရှောင်လွှဲလို့ရလိမ့်မယ်လို့မထင်ပါဘူးခင်ဗျာ
ကျောစန္ဒရဲ့မြမာရေးသုံးသက်ချက်ပြီးအခုတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်တွင်အကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်အကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
US Open Tennis ကင်ပွဲမှာတော့ Champion Djokovic သဒ္ဒထအဆင့်မှာပဲအရင်နေပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။ရွေးပေါ်ယောဘဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုတွေကိုပြီးခဲ့တဲ့သတင်းဘက်ကချီးမြှင့်လိုက်ပါတယ်။ Barcelona အသင်းကသူတို့ရဲ့ဂန်ဒဝင်ကစားသမားကြီးကိုဂုဏ်ပြုပြီးတော့ဘောလုံးဝင်းတဲ့တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ညုံညုံမှာကစားနေတဲ့ US Open Tennis ပြိုင်ပွဲမှာတော့အမျိုးသားဘက်မှာ Champion Djokovic သဒ္ဒထအဆင့်မှာပဲရှုံးပြီးတော့ပြိုင်ပွဲကနေထွက်သွားပါပြီ။ပြီးခဲ့တဲ့တနင်္ဂနွေနေ့က Djokovic နဲ့ Stan Wawrinka ကိုကစားကြတာမှာ Djokovic ကတတိယပွဲမှာတန်ရာကြောင့်ဆက်မကစားတော့ဘဲနဲ့ရှုံးပေးလိုက်တာပါ။ပထမနှစ်ပွဲကို Wawrinka က 6-4 6-9 နဲ့နိုင်ပြီးတတိယပွဲမှာလည်း Wawrinka က 1-1 နဲ့ဦးဆောင်နေချိန်မှာ Djokovic ဟာပခုံးတန်ရာကြောင့်ဆက်မကစားတော့ဘဲအရှုံးပေးလိုက်တာဖြစ်ပါတယ်။ Djokovic အခုလိုဆက်မကစားဘဲအရှုံးပေးလိုက်တဲ့အတွက်တချို့ပရိသတ်တွေကလည်းသူ့ပေါ်မှာချိန်မနဲ့နဲ့ Wawrinka လောင်ပြောင်းခဲ့ကြပါတယ်။ဒီပွဲနဲ့ပတ်သက်ပြီး Djokovic ကတော့
Look, I congratulate Stan. He's a great player. I really wish
Wawrinka အတွက်ကျွန်တော်ဂုဏ်ယူပါတယ်။သူကတကယ်ကောင်းပါတယ်။အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပါတယ်။ကျွန်တော်တန်ရာကအရင်ကလည်းပြောပြပါပြီ။ဘယ်ဘက်ပခုံးကဖြစ်တာပါ။ဒီထက်ပိုပြီးတော့ဘာမှမပြောနိုင်ပါဘူး။ပရိသတ်တွေဝိုင်းအောင်လို့ကျွန်တော်မကြည်မနှံ့မှဖြစ်ပါဘူး။ဒါတွေကိုစိတ်ချတိတ်မထားပါဘူး။ကျွန်တော်လည်းသူများတွေကိုလေးစားစားနဲ့ဆက်ဆံလို့ပဲ။ကျွန်တဲ့သူတွေကလည်းကျွန်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားနိုင်မယ်လို့မျှော်လင့်ပါတယ်။ပရိသတ်တွေအတွက်ကစိတ်မကောင်းပါဘူး။သူတို့ကလည်းပွဲတစ်ပွဲလုံးကိုကြည့်တာမလား။အတော်များများကဘာဖြစ်မှန်းမသိတော့သူတို့ကလည်းအပြစ်မပြောလို့ပါဘူး
။ဂျိုကိုဗစ်အရင်နေတော့တဲ့အတွက်အမျိုးသားဘက်မှာတော့ချန်ပီယံအသစ်တယောက်ဒေဂျာပေါ့ထွက်လာတော့မှာပါအမျိုးသားဘက်မှာဘသူဘိုဆွဲမလဲဆိုတာစိတ်ဝင်စားစရာခေါင်းတယ်လို့အမျိုးသမီးဘက်မှာလည်းဆရီနာတယောက် Grand Slam ကို24ချိန်မြောက်ဘိုဆွဲမလားဆိုတာကလည်းစောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာဒီမှာပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ Manchester United က Southampton နဲ့တကူစီတေကြဆလို့ Chelsea ကလည်းအင်္ဂလန်မှာ Sheffield United ကို2ဂိုးနိုင်နေပြီးမှပွဲပြီးခါနီးမှာခုခုကိုပြန်သွင်းပြီးလို့နောက်ဆုံးမှာ2ဂိုးစီတေဖြစ်သွားပါတယ်။ Champion Man City ကတော့ Brighton ကို4ဂိုးဂိုးမရှိနဲ့နိုင်ခဲ့ပြီးတော့ Liverpool ကတော့ Burnley ကိုအဝေးကွက်မှာ3ဂိုးဂိုးမရှိနဲ့နိုင်ပါတယ်။ဒီတစ်ပတ်လန်ဒန်မြောက်ပိုင်းဒါဘီဖြစ်တဲ့ Arsenal နဲ့ Tottenham ပွဲမှာတော့ Tottenham က2ဂိုးဂိုးမရှိနဲ့ဦးဆောင်နေပြီးမှ Arsenal က2ဂိုးပြန်သွင်းသွားလို့နောက်ဆုံးမှာ2ဂိုးစီတေကျသွားခဲ့ပါတယ်။ဒါကြောင့်လေးပွဲပြီးတဲ့အချိန်မှာလေဝူးက၄ပွဲနိုင်၁၂မှတ်နဲ့ဇယားထိမ်မှရှိနေပြီးတော့မက်ဆီဒီက၁၀မှတ်နဲ့ဒုတိယဖြစ်နေပါဗျ။ဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ဥရောပအပြောင်းအရွှေ့ဈေးကွက်ကိုစက်တင်ဘာ၂ရက်နေ့ကဖိတ်လိုက်ပါပြီ။အင်တာမီလန်ကလူကာကူကိုခေါ်လိုက်ပြီးတဲ့နောက်မန်ယူမှာကစားနေတဲ့ချီလီတိုက်စင်မှုအလက်ဆီဆန်ချက်စ်ကိုအငှားစာချုပ်နဲ့ထပ်ခေါ်လိုက်ပါတယ်။ဒါပြင်ရိုမားကလည်းမန်ယူနောက်တန်းလူစမောလင်းကိုအငှားစာချုပ်နဲ့ခေါ်လိုက်သလိုအာစနောမှာကစားနေတဲ့မခီတာရီယန်ကိုလည်းအငှားစာချုပ်နဲ့ခေါ်ရဲဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်။ပါမအတင်ကတော့အီတလီနောက်တန်းလူဒါမီယန်ကိုပေါင်း 12.8 တန်းနဲ့ဝယ်ပြီး၄နှစ်စာချုပ်ချုပ်လိုက်တယ်လို့သတင်းတွေကဆိုပါတယ်။စပိန်ဘက်မှာတော့ဆဗီယိုအတင်ကဝက်ဆမ်မှာကစားနေတဲ့မက္ကဆီကိုတိုက်စင်မှုချီချယ်ရီတိုကို၃နှစ်စာချုပ်နဲ့ခေါ်လိုက်ပါတယ်။ရောင်းချေချေပလောင်းနဲ့ဝယ်လိုက်တယ်ဆိုတာကိုတော့မထုတ်ပြန်ထားပါဘူး။ဥရောပဘောလုံးဖွဲ့ချုပ် UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့လေဝူးနောက်တန်းလူဗာဂျယ်ဗန်ဒိုက်ကရသွားပါတယ်။ဗန်ဒိုက်ဟာပြီးခဲ့တဲ့ဘောလုံးရာသီမှာလီဗာပူးအသင်းကိုဥရောပချန်ပီယံစ်လိဂ်ဖလားရအောင်အဓိကကူညီဆွဆောင်ခဲ့တာကြောင့်သူဟာဘာစလိုနာတိုက်စင်မှုမက်ဆီ၊ယူဗန်တက်စ်တိုက်စင်မှုရိုနယ်ဒိုတို့ကိုကျော်ဖြတ်ပြီးတော့အကောင်းဆုံးဘောလုံးသမားအဖြစ်နဲ့ရွေးချယ်ခံလိုက်ရတာပါ။မက်ဆီနဲ့ရိုနယ်ဒိုတို့ကိုကျော်ပြီးဗန်ဒိုက်ကိုအခုလို UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားအဖြစ်ရွေးချယ်လိုက်တာထိုက်တန်တယ်လို့မြင်ပါသလား။ UEFA ရဲ့တနစ်တာအမျိုးသမီးအကောင်းဆုံးဘောလုံးသမားဆုကိုတော့အင်္ဂလန်အသင်းကလူစီဘရွန်စ်ကရသွားပါတယ်။ဒါပြင်အခုနှစ်2019ခုနှစ်အတွက် UEFA ဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌရဲ့သူ့ကိုတော့ပြင်သစ်တဲ့ Manchester United တိုက်စင်မှုဟောင်း Eric Cantona ကိုချီးမြှင့်လိုက်ပါတယ်ခင်ဗျာ။ Man United ဥက္ကဋ္ဌ Uli Hoeneß ဟာအသင်းရဲ့ဥက္ကဋ္ဌတာဝန်တွေကနေအားယူတော်မှာဖြစ်ပါတယ်။လာမယ့်နိုဝင်ဘာလကျရင်ကျင်းပမယ့်ရွေးကောက်ပွဲမှာသူ့အနေနဲ့ဥက္ကဋ္ဌအဖြစ်နဲ့ဆက်ပြီးတော့ရွေးခံတော့မှာမဟုတ်ပဲအားယူတော်မှာဖြစ်တယ်ဆိုပြီးတော့ Hoeneß ကကြေညာပါတယ်။အခုလိုအားယူဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့အသက်68နှစ်ရှိဖြစ်တဲ့ Hoeneß ပြောတာကတော့
Das ist eine Entscheidung, die nicht sehr kurzfristig getroffen wurde, die aber auch.
ခုလိုဆုံးဖြတ်လိုက်တာလွယ်တကူဆုံးဖြတ်လိုက်တာမဟုတ်ပဲတရားချင်းယူပြီးတော့ဆုံးဖြတ်ခဲ့တာပါ။လွန်ခဲ့တဲ့တနည်းလောက်ကလေးကကျွန်တော်စပြီးတော့စဉ်းစားလာခဲ့တာပါ။ကျွန်တော်မိသားစုအထူးဖြင့်ကျွန်တော်ဇနီးကမင်းဆက်စားတိုင်းအများရန်ကျွန်တော်ကိုပြောပါတယ်။သူ့ကိုအချိန်ပို့ပေးဖို့ဒါကကျွန်တော်စိတ်ထဲမှာအများရန်ရှိနေပါတယ်
။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကကလပ်အသင်းအဖွဲ့ဝင်တွေကသူ့ကိုအကြီးအကျယ်ဝေဖန်ခဲ့ကြတာကြောင့်အခုလိုနှုတ်ထွက်လိုက်တာဖြစ်တယ်ဆိုပြီးလည်းသတင်းတွေထွက်နေပါတယ်။ဘိုင်ယန်တင်းကတော့ဟိုးနက်စ်နေရာမှာသူတို့ရဲ့ကစားသမားဟောင်းအိုလီဗာခန်းကို ဥထဖြစ်နဲ့ခံသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ။ဘာဇလုံးနာအသင်းကတော့ဘောလုံးကွင်းတစ်ခုကိုဖွင့်လိုက်ပါတယ်။ဒီဘောလုံးကွင်းကိုတော့သူတို့ရဲ့ဂန်ဝင်ကစားသမားကြီး Yuan Cruyff ကိုဂုဏ်ပြုပြီးတော့ Yuan Cruyff ကွင်းဆိုပြီးနာမည်ပေးလိုက်ပါတယ်။ဘာဇလုံးနာ B အသင်းအသက်16နှစ်ယောက်အသင်းနဲ့အမျိုးသမီးအသင်းတွေကစားဖို့အတွက်ဖွင့်လိုက်တာဖြစ်ပြီးတော့ပရိသတ်ကတော့6000ဆန့်ပါတယ်။ဒီကွင်းဖွင့်ပွဲကိုတော့ Messi, Busquets နဲ့ PK တို့လည်းတက်ခဲ့ကြပြီးတော့ Yuan Cruyff ရဲ့သား Jordi Cruyff ကဘောလုံးကိုခံပြီးတော့ဒီကွင်းကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ပထမဆုံးပွဲဖြစ်တဲ့ Barcelona နဲ့ Ajax အသက်16နှစ်ယောက်လူငယ်အသင်းတွေကစားခဲ့ကြပါတယ်။ Yuan Cruyff က Ajax နဲ့ Barcelona အသင်းတွေမှာကစားခဲ့ပြီးတော့ Barcelona အသင်းကိုလည်းနီးပြားဖြစ်တဲ့ဂိုင်းတွယ်ခဲ့ပါတယ်။သူက2016မှာတော့အဆုတ်ကင်ဆာနဲ့အသက်68နှစ်အရွယ်မှာခွဲလွန်သွားခဲ့တယ်ဆိုတာကြောက်ကြနေတယ်ပဲဒီဘက်ရအားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်မောင်ဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်။ဒီရေကအခုထုတ်လွှင့်ပြနေတဲ့ည9:00ကနေ10:00အထိအစီအစဉ်အစအဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းည10:00ကနေ11:00အထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ်။မနေ့ပြန်ကြတာပြီးနေ့မနေ့6:00ကနေ9:00အထိအစီအစဉ်တွေမှာတော့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုချိုချိုသိန်းကပြောပြပေးပါရှင
်။ဟောင်ကောင်ကနေတရုတ်ပြည်မကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုတရားဝင်ရုပ်သိမ်းလိုက်ပြီလို့ဟောင်ကောင်အချို့ယူမှုကယ်ရီလမ်ကဒီကနေ့ကြေညာပါတယ်။အများပြည်သူရဲ့စိုးရိမ်ချက်တွေလုံးဝပျောက်ကွယ်သွားစေဖို့အတွက်ဥပဒေမူကြမ်းကိုရုပ်သိမ်းတာဖြစ်တယ်လို့အချို့ယူမှုယုံကထုတ်ပြန်တဲ့ဂျိုတင်ရုပ်တန်ရိုက်ကူးသိမ်းယူထားတဲ့ကြေညာချက်ထဲမှာမစ္စလမ်ကပြောထားပါတယ်။ဒီဥပဒေမူကြမ်းအရဆိုရင်ရာဇဝတ်ပြစ်မှုကျူးလွန်ထားတယ်လို့တန်မြတ်ရှိခံရသူတွေကိုကွန်မြူနီပါတီကထိန်းချုပ်ထားတဲ့တရုတ်ပြည်မကြီးကတရားရုံးတွေမှာအမှုရင်ဆိုင်ဖို့လွှဲပြောင်းပေးပို့ရမှာဖြစ်ပါတယ်။ဒိုရီယာဟာရီကိန်းမုန်တိုင်းဟာအားပြော့သွားပြီးမြင်းထန့်နေစေရှိပြီးအမေရိကန်ရှေ့တောင်ဘက်ကန်ယူရန်ဘက်ဥတီသွားနေတာကြောင့်လိုင်းကြီးမဲ့အန်ဒရယ်ရှိနေတယ်လို့ကုန်းတွင်းပိုင်းကိုဝင်မဲ့အလားလာကလည်းရှိနေသေးပါ။မုန်တိုင်းဟာတနအီကို73ကီလိုမီတာနှုန်းနဲ့ရွေ့နေပြီးဖလော်ရီဒါရှေ့ဘက်ကန်ယူရန်နဲ့ဂျော်ဂျီယာကန်ယူရန်တွေနာအန်ဒရယ်ကြီးလောက်အောင်အနီးကပ်ဖြတ်ပြီးမျောဖက်ကိုဥတီသွားမယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောထားပါတယ်။ဩစတြေးလျနိုင်ငံသားဝင်ကြီးမရီစပိန်ဟာ၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ဒီကနေ့ကောက်ဆက်စ်ဘဇားကလိုညာဒုက္ခသည်စခန်းတွေ့ဆီသွားပါတယ်။ဒီစခန်းတွေကိုလာတဲ့သူခီးစဉ်စေတပိုင်းဟာဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးဆိုင်ရာမေးခွန်းတွေနဲ့ဆက်ဆက်တဲ့အခြေအနေတွေကိုပို့ပြီးနားလည်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးပြောဆိုဖို့ဒုက္ခသည်စခန်းတွေကလူတွေနဲ့စကားပြောဆိုဖို့ဖြစ်တယ်လို့ဝင်ကြီးပိန်ကပြောပါတယ်။သူရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဟာ1998ခရဲကဆိုရင်ဩစတြေးလျနိုင်ငံသားဝင်ကြီးတယောက်ရဲ့ပထမဆုံးဘင်္ဂလားဒေ့ရှ်ခီးစဉ်ဖြစ်တယ်လို့2006ခုနှစ်ခရဲကဆိုရင်လည်းဩစတြေးလျအစိုးရအဖွဲ့ဝင်တဦးရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတိတိတသာပိုများလာနေတဲ့ပေါ်အထူးဆိုရင်လည်းကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားစာနာမှုလုပ်ငန်းများဆိုင်ရာညှိနှိုင်းမှုဂျွန်းခုနူကီကပြောပါတယ်။ဩဂုလခရဲကဆိုရင်အဲ့ဒီဘက်မှာရက်သား19ဦးတည်ဆုံးပြီလို့ပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Trades ဖြစ်ပါတယ်ဒီကနေ့ညပိုင်း VV အစီအစဉ်တွေကို line to meter 25 32 51 နဲ့ line လက်190လို့ကနေထုတ်လင်းပေးခဲ့တာပါ VV အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသစင်အောင်ပ
This program has come to you from the Voice of America, Washington.